Welcome to the Voice of America in Burmese.
Mingla ba shin VOA American tan ye 2022 khu ni August 24 ye inga ne ne khin season go American pi thong su Washington DC ga ni dai yai tin set ni ba bi shin Jama in chin nai ma VOA Myanmar Bai Radio season ni go yauk tan ne ba phie swet tin set ni ba de line to meter 24 40 51 to pye line la meter 190 kilohertz 1905 ru ga ni phan yu na sin nai ma de shin
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စုံးမင်းနဲ့အတူပြောပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အချိန်ကစပြီးတည်ဆုံးရတဲ့အရက်ကသားကတထောင်ကျော်နေပြီလို့ကုလသမဂ္ဂကပြောပါတယ်အာဆီယံနေနဲ့တရုတ်နဲ့အမေရိကန်ကြားရက်မနေပဲပြတ်သားဖို့အတွက်အမေရိကန်ကပြောတင်တယ်လို့အမေရိကန်ဒုသမရကိုမြန်မာရေးလှုပ်ဆောင်နေသူတွေကတိုက်တွန်းနေပါတယ်တမရော်ညှိနှိုင်းကာကွယ်ရေးမှူးဗိုလ်ချုပ်ကြီးမောင်မောင်အေးကရုရှားကိုရောက်နေပြီးတနင်္လာနေ့ကတော့ရုရှားဒုကာကွယ်ဝင်ကြီးနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမှအင်ဂျင်နီယာ
ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့ဖလော်ရီဒါပြည်နယ်မှာမြန်မာသမားတော်ဆရာဝန်တဦးရဲ့အတွေ့အကြုံဘယ်လိုရှိပါသလဲ
ဟုတ်ကျွန်တော်လုံးလုံးတဲ့ဆေးရုံမှာဟိုတစ်ခါမှတော့မများဘူးကိုဗစ်ဟိုပေရှင်အခုဟာ peak ပေါ့အများဆုံးမှာဆေးရုံရဲ့patient bed ရတဘကျကျတော့ covid ညီဖြစ်နေ
တယ်။ထွေထွေယောဂအထူးကုဆရာဝန်ဒေါက်တာစိုးပိုင်ပါ Delta virus ကူးစက်ခံရသူတွေကိုဘယ်လိုကုသပေးနေတယ်လဲဆိုတဲ့ဆက်သွယ်မေးမြန်းခန်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါမြန်မာနိုင်ငံမှာတော့နေကင်းမှာပါအပြည့်မထွက်ရဆိုတဲ့ covid ကန့်သက်ချက်အမိန့်ကြောင့်ဒေသခံတွေအခက်အခဲကြုံတွေ့ရတဲ့သတင်းပေးပို့ချက်တမူးမှာ PDF တက်တွေနဲ့စစ်ကောင်စီတက်တွေတိုက်ပွဲဖြစ်ခဲ့တဲ့သတင်းစာရာတွေကိုနားဆင်ရမှာပါ။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ကာတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသစ်နဲ့ကိုခင်မောင်စုမင်းတို့ကပြောပြမှာပါ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတည်ဆုံးရတဲ့အရတားကထောင်ကျော်နေပြီဖြစ်ကြောင်းနဲ့ဒီအရတားပြည်သူတွေကိုအကာအကွယ်ပေးဖို့စစ်တပ်နဲ့ရဲကိုကုလသမဂ္ဂကဆက်လက်တောင်းဆိုနေပါတယ
်။ Security forcesto ensure the protection of civilians as the number of people killed in political violence in the country tops 1000
မြန်မာနိုင်ငံမှာနိုင်ငံရေးကျန်းဖက်မှုတွေဖြစ်ပွားစဉ်တည်ဆုံးရတဲ့အရတားကတထောင်ကျော်နေပြီဖြစ်ပြီးစစ်တပ်နဲ့ရဲလုံခြုံရေးတွေအနေနဲ့အရတားတွေကိုအကာအကွယ်ပေးကြဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့တွေကဆက်လက်တောင်းဆိုနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ရှ်ပြောခွင့်ရစတက်ဖန်ဒူဂျရစ်ကတနင်္လာနေ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါအပြင်ထောင်နဲ့ချီဒဏ်ရာရနေပြီးဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေလို့လည်းပြောပါတယ်။ရဲနဲ့စစ်တပ်ကတေစီလောက်တဲ့အင်အားသုံးနှိမ့်နှင်းမှုတွေကြဲကြဲပြန့်ပြန့်လုပ်နေတာအတွက်ထာနေကုလသမဂ္ဂအဖွဲ့တွေကနေပြင်းပြင်းထန်ထန်ရှုတ်ချနေတာပါ။ဒါအပြင်တရားမဲ့တပ်ဖြတ်ဖမ်းဆီးမှုတွေနှိပ်စက်ညှဉ်းပန်းမှုမတရားပြုကျင့်မှုတွေလူပါဘယ်ရောက်နေမှမသိပဲပျောက်သားတာတွေပါဝင်ဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေအတွက်ပါရှုတ်ချခဲ့ကြတာပါ။မြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အရတားအစုအလက်ကနေဖက်ဒရယ်တီရဲ့စစ်တပ်အာဏာသိမ်းယူခဲ့တဲ့လွန်ခဲ့တဲ့6လကျော်ကာလအတွင်းအဖမ်းခံရသူက3300ကျော်ရှိနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အဖမ်းခံရသူတွေထဲမှာနိုင်ငံရေးသမားတွေ၊စာရေးဆရာ၊လူ့အခွင့်အရေးလှုပ်ရှားသူတွေ၊ကျောင်းဆရာ၊ကျန်းမာရေးလှုပ်သားတွေ၊ဝန်ထမ်းတွေ၊သတင်းသမားတွေ၊ရဟန်းတန်ကတွေ၊မင်းသားမင်းသမီးတွေတမကတာမန်ပြည်သူတွေပါပါဝင်နေတယ်လို့လည်းပြောပါတယ်
။အမေရိကန်ဒုသမ္မတကမ်မလာဟဲရစ်ရဲ့အရှိတော်အရှာခီးစဉ်အတွင်းမြန်မာအရေးထိရောက်အောင်ဆောင်ရွက်ရေးအာဆီယံကိုဖိမိပိုမိုတွန်းအားပေးဖို့အမေရိကန်အခြေစိုက်မြန်မာအရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်။စင်ကာပူဝန်ကြီးချုပ်နဲ့တွေ့ဆုံရမှာမြန်မာအကြက်တဲကိစ္စအလေးပေးဆွေးနွေးခဲ့ကြတာကိုကြိုဆိုပေမဲ့မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူတဲ့အမေရိကန်မူဝါဒအတိုင်းဒေသတွင်းနိုင်ငံတွေအနေနဲ့ပူးပေါင်းလိုက်ပါဆောင်ရွက်ကြဖို့အာဆီယံကိုပီအားပေးတင်ကြောင်း Campaigns for a New Myanmar အဖွဲ့အချံပေး Mike Hack က VOA ကိုအခုလိုပြောပါတယ်
။ We want to zoom back a little bit and think about how ASEAN makes decisions about
ASEAN ရဲ့နိုင်ငံရေးမူဝါဒနဲ့ပတ်သက်ရင်ဘယ်လိုမူဝါဒချမှတ်မလဲဆိုတာပြန်ပြီးစဉ်းစားမယ်ဆိုရင် American ဘယ်လိုပဲလုပ်လို့သူတို့ဟာတရုတ်နဲ့ American ကြားအလဲမှာပဲရပ်တည်နေတာပါ။ဒါကြောင့်အခုချိန်ဒီလိုကြားရပ်တည်လို့မရတော့ဘူးဆိုတာကို American ဘက်ကတတ်နိုင်သလောက် ASEAN ကိုဖိအားပေးဖို့လိုပါတယ်။အရှိတောင်းအရှာခီးစဉ်နဲ့စင်ကာပူနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုသမ္မတကမ်မလာဟဲရစ်ကအ မြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတာကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ကြောင်းမနေ့ကပြုလုပ်တဲ့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့အတူပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒူးသမ္မတကမလာဟဲရစ်ကပြောဆိုသွားတာပါမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းရဲ့အရေးပါတဲ့အခမ်းအနားအကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့လည်းဒူးသမ္မတကထည့်သွင်းပြောဆိုပါတယ်အင်ဒိုပစိဖိတ်ဒေသကိုလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ရေးမျှော်မှန်းချက်တွေကိုဝန်ကြီးချုပ်လီရှန်လွန်းနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းဒူးသမ္မတဟဲရစ်ကအလေးနဲ့ပြောဆိုပါရယ်အမေရိကန်ဒူးသမ္မတကမလာဟဲရစ်ကအမေရိကအရှိတောင်အာရှခီးစဉ်အဖြစ်စင်ကာပူနိုင်ငံကနေဒီကနေ့အင်ကာနေမှာဗီယက်နမ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ
ရုရှားဒုတိယကာကွယ်ဝန်ကြီးအလက်ဇန်ဒရာဖိုမင်ဟာရုရှားကိုရောက်နေတဲ့တမတော်ညှိနှိုင်းကုတ်ကဲမှုဗိုလ်ချုပ်ကြီးမောင်မောင်အေးနဲ့တနင်္လာနေ့ကတွေ့ဆုံပြီးနှစ်နိုင်ငံစစ်တပ်နဲ့စီးရီးနီးပညာဆိုင်ရာကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ခံမှန်းအောင်လုပ်ဖို့ပြောကြားခဲ့တယ်လို့ရုရှားအစိုးရအဘော်တက်စ်သတင်းမှာဖော်ပြပါတယ်။ဗိုလ်ချုပ်ကြီးမောင်မောင်အေးဟာရုရှားနိုင်ငံမှာပြုလုပ်တဲ့နိုင်ငံတကာစစ်တပ်စွန့်ရီးပြိုင်ပွဲဖွင့်ပွဲနဲ့2021နိုင်ငံတကာစီးရီးနီးပညာဖိုရမ်ကိုတက်ရောက်နေတာပါ။မြန်မာနိုင်ငံဟာအာရှပစိဖိတ်ဒေသနဲ့အရှေ့တောင်အာရှဒေသကရုရှားရဲ့မဟာဗျူဟာကျတဲ့အားထားယုံကြည်ရတဲ့မိတ်ဖက်နိုင်ငံဖြစ်ကြောင်းပြည်ရင်းနိုင်ငံရဲ့အခြေအနေတွေစိုးရိမ်စရာဖြစ်နေတာစိတ်မကောင်းစရာဖြစ်ပေမဲ့နိုင်ငံတွင်းတည်ငြိမ်မှုရအောင်မြန်မာစစ်တပ်အစွမ်းကုန်ကြိုးပမ်းနေတာရုရှားကသိပါကြောင်းဒုကာကွယ်ဝန်ကြီးကပြောပါတယ်။ဗိုလ်ချုပ်ကြီးမောင်မောင်အေးကလည်းရုရှားရဲ့ပတ်မုံးကူညီမှုနဲ့မြန်မာစစ်တပ်အဆင့်မြင့်တိုးတက်လာတာကိုကျေးဇူးတင်ကြောင်းပြောခဲ့တာပါ။ဒီတွေ့ဆုံပွဲဟာနှစ်နိုင်ငံကာကွယ်ဝန်ကြီးဌာနနှစ်ခုကြားဘယ်ပေါင်းစုံဆောင်ရွက်မှုခိုင်မာအောင်လုပ်ဖို့ကြိထားမှုခိုင်မာစေတယ်လို့တွေ့ဆုံပွဲပြီးရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မော်စကိုနားကစီးရီးလေ့ကျင့်တဲ့အလာဘီနိုကွင်းမှာတနင်္လာနေ့ကကျင်းပတဲ့တင်ကားစွန့်ရီးပြိုင်ပွဲမှာမြန်မာအဖွဲ့လည်းပါဝင်ရှင်ပြိုင်ပါတယ်။ဒီစွန့်ရီးပြိုင်ပွဲကိုဩဂုတ်22ရက်တနင်္လာနေ့ကစတင်ခဲ့တာဖြစ်ပြီးမြန်မာပါဝင်နိုင်ငံပေါင်း19နိုင်ငံပါဝင်တာပါ။ရုရှားနဲ့မြန်မာနှစ်နိုင်ငံစီးရီးပူးပေါင်းမှုဟာမြန်မာနိုင်ငံကဆက်အနာအာဏာသိမ်းထားတဲ့စစ်ကောင်စီကိုတရားဝင်အသိအမှတ်ပြုအောင်ပံ့ပိုးနေတဲ့လုပ်ရပ်ဆိုပြီးလူ့ခွင့်ရေးအဖွဲ့တွေကဝေဖန်နေပေမဲ့နှစ်နိုင်ငံကြားစီးရီးဆက်ဆံမှုတွေတိုးလာနေတာပါ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုတရားရုံးထုတ်စစ်ဆေးခြင်းမရှိတာတလာခွဲနှိပါးကြာမြင့်နေပြီဖြစ်ပါတယ်။အဲ့ဒီအတွက်အသစ်တိုးချမှတ်တဲ့အမှုတွေနဲ့ပတ်သက်ပြီးဆက်လက်မေးမြန်းတိုင်ပင်စရာတွေရှိတဲ့အကြောင်းလူချင်းတွဲဆုံဖို့ကြိုးစားနေတဲ့အကြောင်းသူတို့ရဲ့ရှေ့နေကြီးဦးခမောင်စော်က RFA သတင်းဌာနကိုပြောပါတယ်။ဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပေါ်စစ်ကောင်စီကဆွဲထားတဲ့အမှုတွေအတွက်တရားရုံးကြားနာစစ်ဆေးမှုကိုအပတ်စဉ်ပြုလုပ်နေရမှာကိုဗစ်ယောဂါကန့်သက်ချက်အရာအများပြည်သူယုံပိရဲ့ရှိသတ်မှတ်ထားတာကြောင့်နောင်လာမဲ့ယုံချင်းတွေကိုရွှေ့ဆိုင်ထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးပုံမှ55ချိုးပေါမှုနဲ့အမှုလေးမှုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုပုံမှ31ငငယ်ပို့ကုန်သွင်းကုန်ပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်ရမှာပုံမှ905ခါခွဲတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှ25နဲ့အမှုနှမှုစုစုပေါင်း10မှုနဲ့တရားစွဲဆိုခံထားရပါတယ်ခင်ဗျာ
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9433ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
် VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ပြင်ပမှာအာဖဂန်လုံခြုံရေးတပ်ဦးတည်ဆုံးပြီးအများပြားဒဏ်ရာရခဲ့တဲ့ပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးဒီဖြစ်စဉ်မှာဘယ်သူဘယ်ဝါမှမသိတဲ့တိုက်ခိုက်သူတူနဲ့အမေရိကန်နဲ့ဂျာမနီတပ်သားတွေပစ်ခတ်မှုဖြစ်ပွားတာလို့အမေရိကန်စစ်တပ်ကတနင်္လာနေ့မှာတည်ပြပါတယ်။လေလံမြောက်ဖက်ခိမှာဖြစ်ပွားတဲ့ဒီပစ်ခတ်မှုအတွင်းအမေရိကန်ရဲ့မဟာမိတ်တပ်တွေဘက်ကတယောက်မှထိခိုက်ဒဏ်ရာမရဘူးလို့အမေရိကန်စစ်တပ်ပြောခွင့်ရရေတပ်ဗိုလ်ကြီးဝီလျံအာဘန်ကပြောပါတယ်။ဒီတိုက်ခိုက်သူဟာလေစိတ်ဂိတ်ပေါက်ဝါမှာစောင့်နေအာဖဂန်လုံခြုံရေးတပ်ကိုစတင်ပစ်ခတ်ခဲ့ပုံရပြီးအာဖဂန်တပ်တွေကပြန်လည်ပစ်ခတ်ခဲ့တယ်လို့အမေရိကန်နဲ့မဟာမိတ်တပ်တွေကလည်းပစ်ခတ်ပေးခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲအာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်ခဲ့ခြင်းကစပြီးအနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ဘက်ကကဘူးလေစိတ်ကနေလူအုပ်အစုလိုက်ကိုခေါ်ထုတ်ပေးနေတာပါ။တာလီဘန်တွေလက်စားချိန်မှာကိုစိုးရိမ်နေအာဖဂန်အများပြားပြည်ပထွက်ခွာဖို့လေစိတ်လာနေကြပြီးစုပြုံတိုးဝဲတဲ့ပြီးတော့လေစိတ်မှာတည်ဆုံရတဲ့အာဖဂန်နိုင်ငံသားအနည်းဆုံး10ဦးရှိနေပါတယ်။
အာဖဂန်နစ္စတန်နိုင်ငံကနေပြီးခဲ့တဲ့24နှစ်ကျော်အတွင်းလေကြောင်းကနေလူတွေကိုအရင်ကတည်းကနှစ်ဆနီးပါးကယ်ထုတ်နိုင်ခဲ့ကြောင်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကမနေ့တနင်္လာနေ့ကပြောပါတယ်။ဒါဟာသမ္မတဂျိုးဘိုင်တင်ရဲ့ဒီလ3ဩဂုတ်လ31ရက်အကုန်သတ်မှတ်ထားပြီးကယ်ဆယ်ရေးလုပ်ငန်းတွေအပြီးလှုပ်ဆောင်မယ်လို့ပြောထားခြင်းအတိုင်းအများဆုံးဆောင်ရွက်ချက်ဖြစ်တယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနေတနင်္လာနေ့အထိစစ်ဘက်ဆိုင်ရာတည်ယူပို့ဆောင်ရေးလေယာဉ်နဲ့ခီးတဲ့တင်လေယာဉ်စုစုပေါင်း90နဲ့ဟာမစ်ခါဆိုင်နိုင်ငံတကာလေဆိပ်ကနေလူပေါင်း 16,000 ကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့တန်းနဲ့ချီတဲ့ခုခံနှိုင်းစွမ်းနေပါသူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့အတွက်လူသားချင်းစာနာမှုဆိုင်ရာလေကြောင်းအကူအညီပေးရေးလေကြောင်းတရက်ကိုထူထောင်ပေးဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ UNICEF ကလီးနီးယားရန်ပုံငွေအဖွဲ့ကတောင်းဆိုလိုက်ပါတယ်တာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ကာဘူးလေဆိပ်ကနေထွက်ခွာခြင်းနဲ့နိုင်ငံသားတွေနဲ့အာဖဂန်နိုင်ငံသားတွေကိုကယ်ထုတ်ဖို့အတွက်လုပ်နေတာဖြစ်ပြီးကုလသမဂ္ဂကခွဲစိတ်ခံသုံးပစ္စည်းတွေစိတ်ထိခိုက်ဒဏ်ရာသူတွေအတွက်ဆေးတွေအပါအဝင်ဆေးပစ္စည်းတန်ချိန်900ပေးဖို့လုပ်နေပေမဲ့ကာဘူးလေဆိပ်မှာကန့်သတ်မှုတွေချထားတာကြောင့်မပို့နိုင်ပဲဖြစ်နေတယ်လို့ WHO ကပြောပါတယ်။အာဖဂန်နိုင်ငံကာဘူးလေဆိပ်မှာပုဂ္ဂလိကလေယာဉ်တွေဝင်လို့မရတဲ့အတွက် WHO UNICEF နဲ့ WFP ကုလစာနာရိတ်ကအစီအစဉ်တွေကနေအာဖဂန်ပြည်သူတွေလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတရက်ကိုဖွင့်ပေးဖို့လိုအပ်တယ်လို့ UNHCR ကပြောပါတယ်။ကလေးငယ်10သန်းအပါဝင်အာဖဂန်ပြည်သူ18သန်းလောက်အတွက်ကုလသမဂ္ဂကကူညီထောက်ပံ့ပေးနေတာပါ။
ဖိုင်ဇာကိုဗစ်ကာယောဂါကာဝယ်ဆေးကိုအသက်16နှစ်နဲ့အထက်လူအလုံးအတွက်အသုံးပြုဖို့အမေရိကန်အစားစာနဲ့ဆေးဝါးကုကေရေးဌာန FDA ကမနေ့တနင်္လာနေ့ကအပြည့်အဝအသိမှတ်ပြုလိုက်ပါတယ်။ဒီကာဝယ်ဆေးဟာထုတ်လုပ်မှုအရည်အသွေးရောထိရောက်မှုရောလုံခြုံစိတ်ချရမှုရောအစ်စ်မြင့်တဲ့အတွက်ပြည်သူအများယုံကြည်စိတ်ချနိုင်တယ်လို့ FDA ရဲ့လက်ထောက်ကော်မရှင်နာမင်းကြီးဂျန်နက်ဝုဒ်ကုတ်ကထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
ဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စုံမင်းတို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုအရင်ဆုံးနားဆင်ကြည့်ရှုကြရအောင်ပါ။မြန်မာနိုင်ငံမှာ COVID ကပ်ရောဂါကူးစက်ဖြစ်ပွားသူတွေနေတဲ့နေရာတွေမှာအိမ်ပြင်ထွက်ချိန်ကိုပါထပ်ပြီးတော့ကန့်သတ်နေပါတယ်။နေကင်းပိုင်းအချိန်တွေမှာအိမ်ပြင်မထွက်ရတတ်မှတ်နေတာမို့အဲ့ဒီမျိုးတွေကမျိုးကန်နေစားဝတ်နေရေးအခက်အခဲပိုးပြီးတိုးလာနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခွာညူကပြောပြမှာပါရှင်
။ကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံထဲကမြို့နယ်တရာကျော်မှာမလိုအပ်ရင်အိမ်ပြင်မထွက်ရကန့်သတ်ချက်ထုတ်ပြန်ထားချိန်မှာပဲတချို့မြို့တွေမှာတော့အိမ်ပြင်ထွက်နိုင်တဲ့အချိန်ကိုပါထပ်ပြီးတော့သတ်မှတ်နေပါတယ်။ပြည်ဦးလွေမြို့မှာဒီနေ့ဩဂုတ်လ23ရက်နေ့ကစပြီးမနေ့10နာရီကနေညနေ3နာရီအတွင်းအိမ်ပြင်မထွက်ရကန့်သတ်လိုက်ပြီးအရေးတကြီးကိစ္စရှိမှချွင်ချက်နဲ့ထွက်ခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ
်။ဒီကနေ့လိုက်အော်လေဟိုကမနေ့10နိုင်တုန်းမထွက်ရတော့ညနေ3နိုင်ပြန်ထွက်ရမယ်။10နိုင်မထွက်မထွက်တော့ဆိုတာမနေ့ဇောကနေပေါ့10နိုင်ရှိပေါ့10နိုင်သူသေးဒီကနေ့ကိုသေး။ညနေ3နိုင်မှပြန်ထွက်ရမယ်။3နိုင်ညနေပေါ့နောက်ပိုင်းပေါ့မိုးချုပ်ပေါ့ခွန်နိုင်ရှိပေါ့။ဒီကိုဗစ်ဆိုပြီးတော့ကိုဗစ်ကာကွယ်ရေးဆိုပြီးကိုဗစ်ကာကွယ်ထိတွေ့ရေးဆိုပြီးလိုက်အော်တယ်။ဒါကအရေးကြီးသွားလာမှုတော့ခွင့်ပြုရဆိုတော့အော်တယ်။ကျမကြီးကိစ္စတွေကတော့အရင်တော့လည်းဆိုင်တေနှုံးကကြီးကျင်ညာတဲ့လူကတော့ညနေပါသွားပြီ။အဲအဲ့လိုမျိုးအခုတော့ထပ်ပြီးတော့ပါတဲ့ပုံမှာထပ်ဒိန်းချုပ်တဲ့ဟာတော့သူတို့မှတည်မယ်ဘယ်လိုလုံးဆိုတာဖြစ်မှာတော့တိတ်နေလေနဲ့တိတ်မထွက်ကြပါဘူး။အခုတခါအချိန်ကန့်တော့ခါကျတော့မနေ့ပိုင်းနေမှုဆော့ပြုံတုံပြီးတော့ဝယ်တာပေါ့တို့လည်းမနေ့ကဈေးပဲရောက်တော့အဲ့ဒီဘက်မှာဈေးဆိုင်နေရောဟိုဈေးလေးမှာဈေးပဲဒီမှာလူကြီးညားနေတာပေါ့။
နိုင်ငံဝန်ထမ်းတွေနဲ့ကုမ္ပဏီဝန်ထမ်းတွေကတော့အလုပ်ချိန်အတွင်းနဲ့အရေးကြီးကိစ္စရှိတဲ့အချိန်တွေမှာသွားလာနိုင်ပေမဲ့စီစစ်ခွင့်ပြုမယ်လို့ထုတ်ပြန်ထားပါတယ်။ကျန်းမာရေးကိစ္စတွေအတွက်နဲ့သေရေးရှင်ရေးကိစ္စတွေအတွက်သက်ဆိုင်ရာရက်ွက်ရဲ့အုပ်ချုပ်ရေးမှုတွေစီတင်ပြပြောဆိုရမှာဖြစ်တယ်လို့ပြည်ဦးလွင်ဒေသခံတွေကပြောပြပါတယ်။အိမ်ပြထွက်တဲ့အချိန်ဒီကနေ့စတင်ကန့်သတ်ခံရတဲ့ပြည်ဦးလွေမြို့မှာအစောပိုင်းတည်းကအပြင်ထွက်တဲ့သူတွေတချို့ကိုကိုဗစ်စီးကမ်းအရာဆိုပြီးစစ်ဆေးမှုတွေလုပ်တာအရေးယူတာမျိုးတွေရှိတယ်လို့လည်းဒေသခံတချို့ကပြောပါတယ်။အခုလိုမျိုးအိမ်ပြထွက်ချိန်အစောကတည်းကကန့်သတ်ထားတဲ့မန္တလေးမြို့နယ်တွေကမြို့နယ်ခုနှစ်ခုမှာတော့အဲ့ဒီလိုအချိန်ကန့်သတ်တာတွေကိုဒီနေ့မှဖယ်ရှားပေးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။အရင်ကတော့မနေ့9နာရီကနေညနေ3နာရီအတွင်းအိမ်ပြင်ထွက်ခွင့်ပိတ်ပင်ထားတာပါအခုလို မန္တလေးစကိုင်းမကွေးမုံရွာပခုတ်ကူပြည်အပါဝင်မြို့တော်တော်များများမှာကိုဗစ်ထိန်းချုပ်ရေးအတွက်လို့ဆိုပြီးနေပိုင်းအချိန်တွေမှာအပြစ်မထွက်ဖို့ကန့်သတ်ချက်တွေဩဂုတ်လဇန်ကလေးကထုတ်ပြန်ထားတဲ့အပြင်စစ်ဆေးမှုတွေလုပ်နေတာသတ်မှတ်ချက်ကိုဖောက်ပြက်ရင်ဒဏ်ပေးတာအရေးယူတာမျိုးတွေကိုလည်းလုပ်နေတယ်လို့အဲ့ဒီမြို့နယ်တွေကမြို့ခံတွေကပြောကြပါဗျ။အခုလိုမျိုးအိမ်ပြင်ထွက်ချင်းကန့်သတ်တဲ့အတွက်စီးပွားရှာရတာခက်ခဲသလိုစားဝတ်နေရေးပို့ပြီးတော့ကြက်တဲလာရတယ်လို့လည်းမုံရွာဒေသခံတဦးကအခုလိုပြောပါတယ်
။ဒီဘက်10နာရီနေရနေပြီးတော့မှ4နာရီအထိတော့အပြင်မထွက်ရမဲ့ဒီကန့်သတ်ထားတာဘက်လက်တော့စီးသွားတယ်။အဲသူတို့ဒီအကြောင်းပြချက်ကတော့ဒီဟိုပဲကိုပြက်ကိုတော့အကြောင်းပြတယ်။သို့ပေမဲ့မုံဟာပြည်သူလူထုရဲ့ဒီပေါ့နော်လူထုဒီလှုပ်ရှားမှုတွေဆန္ဒလမ်းပေါ်တိုက်ပွဲတွေဟာဒါငယ်ရရှိနေတဲ့အတွက်အဲ့ဒါကိုလည်းထိန်းချုပ်ခြင်းနဲ့နေထားမှုနဲ့ပေါ့နော်အဲ့ဒါကိုသူတို့ကန့်သတ်တာမျိုးလုပ်တယ်အဓိကတော့ပြည်သူတွေကကျွန်တော်တို့အလိုလိုနေမှကျွန်တော်တို့ဒီပေါ့နော်ကိုဗစ်ဒဏ်ဒီသူတို့ရဲ့ဒီထိုးစစ်တွေရဲ့ဒဏ်အနေနဲ့သူခံစားနေရတော့စာဝတ်နေရေးတွေနောက်အရန်ခက်ခဲနေတယ်နောက်ဟိုဒီကျန်းမာရေးရဆေးဝါးကုသမှုဒါပေးနေကြတယ်ဒီဒီဟိုမှာအောက်ဆီဂျင်တွေပြည်သူလူထုကိုအမီပေးနေတဲ့သူတွေအပွားလာတွေကအရန်ကျက်သွားတယ်။နောက်စားဝတ်နေရေးကပြည်သူလူထုကတော်တော်များများလေးကိုအခက်အခဲရှိလာပြီးမှအကူအညီတောင်းမှုတွေကိုအများပြားကျုံ့ပြလာတာ
။ကိုဗစ်ရောဂါကိုထိန်းချုပ်နိုင်မှုဒေသတချို့မှာအိမ်ပြင်ထွက်တဲ့အချိန်ကန့်သတ်စည်းကမ်းတွေထပ်တိုးထားတယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်ထားပါတယ်။ဩဂုတ်လ22ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာလည်းနေပြည်တော်ကတက်ကုန်းနဲ့တနင်္သာရီတိုင်းတွင်ကဒဝယ်နဲ့မြိတ်ဒေသတွေမှာအတီးပြုတ်လူနာတိုးလာတဲ့အတွက်မလိုအပ်ရင်အိမ်ပြင်မထွက်ရ stay at home အနေနဲ့ကျင့်သုံးမယ်လို့ထုတ်ပြန်ထားပါတယ်။တနင်္ဂနွေလုံးမှာ stay at home ကျင့်သုံးတဲ့မြို့နယ်ပေါင်းလက်ရှိမှာ114မြို့နယ်ရှိပါတယ်ရှင်။
မခွာညပါရှင်မြန်မာနိုင်ငံမှာကိုဗစ်ကြောင့်ကန့်သတ်မှုတွေနဲ့ဒီကိုဗစ်ကူးစက်မှုတွေအကြောင်းကြီးခဲ့ပြီးရဲ့နောက်မှာတော့ကျမတို့ဒီထိုင်းနိုင်ငံမှာကိုဗစ်ကူးစက်ခံရတဲ့မြန်မာဆက်လီအလုပ်သမားတွေအကြောင်းလည်းကြည့်ကြရအောင်ပါရှင်ထိုင်းနိုင်ငံတောင်ပိုင်းဆုံးခလာပြည်နယ်တွင်မြန်မာတွေအပါအဝင်ငါးဖမ်းဆက်လီလုပ်သား100ကျော်ကိုဗစ်ကူးစက်နေကြပါတယ်။အလားတူဖူးကတ်မှာလည်းလှေလုံသား100ကျော်ကိုဗစ်ကူးစက်နေတဲ့အတွက်ပင်လယ်ပြင်ထဲမှာဆက်လီထွက်ခွင့်တွေကိုပါပိတ်ထားရပါတယ်ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်ထဲမှာပင်လယ်ပြင်ထဲငါးဖမ်းနဲ့ဆက်လီလုံသားတူဖျားနာတာကဆလို့ကိုဗစ်စစ်ဆေးရာမှာလှေလုံသားရာကနန်းလောက်ကိုဗစ်ရောဂါပိုးကူးစက်နေတယ်ဆိုပြီးပြည်နယ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ဆုံခလာပြည်နယ်ထဲကဆက်လီလုပ်ငန်းတွေမှာမြန်မာရှေ့ပြောင်းလို့တမားအများပြားအလုပ်လုပ်ကြနေကြတာပါအခုလဲမြန်မာကမ္ဘောဒီးယားလာအိုစတဲ့ရွှေပြောင်းလုံသမားတွေကိုဗစ်ရောဂါကူးစက်နေကြပြီးအများဆုံးကမြန်မာလူသားတွေဖြစ်ကြပါတယ်အလားတူဖူးကတ်မှာလည်းဆက်လီလူသား100ကျော်ကိုဗစ်ဖြစ်နေကြပါတယ်ဆုံခလာပြည်နယ်နဲ့ဖူးကတ်ပင်လယ်ပြင်ကခလီလူသားတွေရာနဲ့ချီပြီးကိုဗစ်ကပ်ရောဂါကူးစက်နေတဲ့အတွက်ဆက်လီထွက်ခွင့်တွေကိုယာယီပိတ်ထားကြောင်းရွှေပြောင်းလုံသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်ခလီလူသားတဦးကအကြီးကျယ်နာမကျန်းဖြစ်တဲ့ခါမှာသူကျမကြီးရဲ့ဆစ်ဆီလက်တဲ့ခါမှာအဖြေထွက်သွားတယ်ပေါ့နော
်ဟုတ်ကဲ့
ဖြေထွက်သွားတော့ကျန်နေလေးလူသားတွေလည်းချက်မှန်ကဆစ်ဆီတဲ့ခါမှာကူးဖြစ်နေတဲ့အတွက်ကြောင့်ဒီနေ့အထိဟိုလေးလူကမ်းမှာပဲကတ်ထားရပြီးမှပြင်းနေပြင်းကိုထွက်ခွာခွင့်ကိုယာယီအချင်းကျမကြီးဝန်ထမ်းကပိတ်သိမ်းထားတယ်ယာယီပိတ်ထားတယ်ပေါ့ဗျဟိုကျွန်တော်ရတဲ့အချက်လက်မှာတော့လူ၃ကျော်ကျော်ဖြစ်နေတယ်ပေါ့အဲ့ဒါနေမှဟိုကမ်းပေါ်မှာရှိတဲ့ဟိုငါးတိုင်းကြီးဒါကြောင့်တိုင်းနေနေပါဆက်ဆက်မှုတွေဆက်ဆက်ရှိနေတဲ့အတွက်ကြောင့်ချက်မှန်ဖြစ်စီတဲ့အခါမှာလူကြီးရဲ့ဒီရမကဒုံွားလာပြီဆိုတော့ကျွန်တော်သိရတယ်ခင်ဗျ။အဲဖူကက်ဘက်မှာကတော့ဟိုလူကြီးတရက်ခုနှစ်ဦးလောက်တော့မှသူကဟို positive ဖြစ်သွားတယ်ဆိုတော့မျိုးပေါ့
။ပင်လယ်ပြင်မှာကူးစက်မှုတွေဖြစ်တာဟာစိုးရိမ်စရာရှိနေတယ်လို့လည်းဦးအောင်ကျော်ကဆက်ပြောပြပါတယ်
။သူကဟိုလေလုံသားတွေဖြစ်တဲ့ဆိုတော့ကျွန်တော်တို့ဟိုသူတို့လည်းအမှန်တန်စိုးရိမ်ရတဲ့အနေအထားရှိတယ်ကြာ။ဒါကြောင့်လို့ဆိုတော့ခြေပေါ်မှာသူကအတူတူနေကြရတာပေါ့။ပင်လယ်ထဲမှာကျတော့
ဟုတ်
တယောက်ကတော့ရောဂါကူးစက်သွားမယ်ဆိုလို့ရှိရင်ဒီတက်လေလုံးဖြစ်နိုင်တဲ့အနေအထားမျိုးရှိတာပေါ့
ဖုခက်ပင်လေပြင်မှာလည်းပြည်내ကျန်းမာရေးအဖွဲ့တွေကခလီလုံသား368ဦးကိုကိုဗစ်စစ်ဆေးခဲ့ရမှာ108ဦးကကိုဗစ်ရောဂါပိုးတွေ့ခဲ့လို့ကမ်းခြေကပင်လေစာဖြန့်ချိနေတဲ့ဂိုဒေါင်တွေကအလုပ်သမားတွေကိုပါဆက်လက်ဆေးစစ်နေပါတယ်ထိုင်းနိုင်ငံမှာတနိုင်ငံလုံးကိုဗစ်အတီးပြုလူနာသက်တမ်း6000ကျော်ရှိပြီးဩဂုတ်လ23ရက်နေ့တနေ့ထဲမှာပဲကူးစက်သူ18000ကျော်ရှိနေပါတယ်ဒီထဲမှာနေရာစုံကရွှေပြောင်းလူသမားတွေလည်းပါဝင်ပါတယ်အခုဆိုရင်ထိုင်းတနိုင်ငံလုံးမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူစုစုပေါင်း9500ကျော်ရှိနေပြီဆိုပြီးထိုင်းအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်
VOA သတင်းတောက်မအေးမှာပါရှင်ထိုင်းနိုင်ငံကဒီကိုဗစ်ရောဂါကူးစက်မှုအခြေအနေတွေကိုကျမတို့ဟိုနားဆင်ကြည့်ရှုပြီးတဲ့နောက်မှာတော့အခုဒီ American ပြည်ထောင်စုမှာကိုဗစ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့ Florida ပြည်နယ်မှာအာကုသပေးနေတဲ့ဒီမြန်မာသမားတော်ဆရာဝန်တဦးရဲ့အတွေ့အကြုံကိုလည်းကျမတို့ကြည့်ကြရအောင်ပါရှင် American ပြည်ထောင်စုမှာကိုဗစ်ရောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့ Florida ပြည်နယ်မှာဆေးရုံတွေမှာလူနာတွေဟာပြည့်ကျက်နေတဲ့အပြင် Delta Variant ကူးစက်ရသူတွေမှာအောက်ဆီဂျင်လိုအပ်မှုအကြီးအကျယ်တွေ့ရပြီးတော့သွေးခဲတဲ့ဝေနာပါတွေ့ရတယ်လို့ Florida ပြည်နယ် Jackson Memorial ဆေးရုံကအထွေထွေအထူးကဒေါက်တာစုပိုင်က VOA ကိုပြောပါတယ်ကျမတို့ဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကျွန်တော်လုံးလုံးတဲ့ဆေးရုံမှာဟိုတစ်ခါမှတော့မများဘူး COVID ဟို patient အခုဟာ peak ပေါ့အများဆုံးမှာဆေးရုံရဲ့ patient bed တွေတပတ်ကျော်ကျော်တော့ COVID တွေပဲဖြစ်နေဆေးရုံဟူလို့တဲ့ဆေးရုံမှာဆိုကိုဗစ် patient ကြီးပဲ150ကျော်တယ်ကျွန်တော်ဒီလို့တဲ့ဆေးရုံတစ်ခုထဲမှာဟိုတစ်ခါမှတော့မများဘူးပေါ့ဖြစ်တဲ့ symptom ကလည်းပို့ပြီးတော့ severe ဖြစ်တယ်
အဲ့တော့အခုဒီ covid တတိယလှိုင်းအချိန်ရောက်တဲ့ခါကြမှာပေါ့နော်ဟိုကာဝယ်ဆေးတွေလည်း American မှာဆိုရင်တော်တော်လေးဟိုထိုးနေကြတယ်ဟိုထိုးဖို့လည်းတော်တော်လေးအစိုးရကိုယ်တိုင်လည်းလုပ်နေကြတယ်ကဒီလိုအဲ့လို Florida မှာအခုချိန်ထိဒီ covid တတိယလှိုင်းမှာအဲ့လိုအကြီးအကျယ်လူတွေကိုဗစ်ကူးစက်နေရတာဘာကြောင့်လဲရှင
်ကျွန်တော်ထင်တာတော့အဓိကအဲ့ဒီ vaccine ထိုးတဲ့ rate ကမများလို့ပေါ့ Florida ကမများလို့ဘာကြောင့်ဆိုအခုတက်တဲ့ဆေးရုံ patient တွေမှာများသွားဖြစ် 90% က vaccine မထိုးရတဲ့လူတွေဖြစ်နေမေးလိုက်ရှင် vaccine မထိုးရတာတွေဖြစ်နေအဲ့ဒါကြောင့်လို့အဓိကလို့ထင်တာပါကျွန်တော်နောက်ပြီးတော့ဒီ mask တက်တာဘာလို့နည်းနည်းလေးပေါ့ရွက်သွားတာကိုပြီးခဲ့ဟိုလောက်တော့ spring out မှာတော့ဆိုရင်အဲ့ဒါလေးပါတာပေါ့ master တာနေတာ vaccine ထိုးတဲ့ rate နေတာအဲ့ဒါကြောင့်ဖြစ်တယ်လို့ထင်တာပါအ
ဲ့တော့ဒီ delta virus အဆင့်ပေါ့နော်အခုရောက်လာတဲ့ခါကျတော့ဒီဆွတ်ဆွတ်လည်းဆရာပြောသွားတယ်မှာပါတယ်ဒီ covid ခုခံရတဲ့လူနာတွေကတော်တော်လေးကိုယောဂါဝေနာပြင်းထန်နေဆိုတာလေအဲ့တော့ဘယ်လိုပုံစံမျိုးဘယ်လောက်ထိပြင်းထန်လဲရှင်
ကျွန်တော်တို့ဒီဆေးမှာဆိုလို့ covid ဆက်ဖြစ်တာဆိုပြီးခဲ့တဲ့နှစ်ကဆာမာလောက်ကဆက်တာဆိုတော့အရင်တော့အခုဂျွန်လမတိုင်နောက်ကဆိုဒီ patient တွေတော့နည်းနည်းပါပါပဲနည်းပါ low oxygen လောက်နဲ့ဆေးဥမှာ2-3လောက်နေပြီးဆင်းသွားကြတယ်ဆေးအဲ့ဒီမှာဆစ်ဖြစ်တဲ့လူရှိရရှိတယ်ဒါပေမဲ့ညသောဖြစ်ရလူတက်လိုက်ဆင်းလိုက်ပေါ့များ discharge ကများတယ် patient ကဟို ventilator တရားလောက်မဖြစ်ဘူးအခုကြတော့ဟိုဆေးရလူက rate ကနေလာဟိုထစ်လိုက်လဲ oxygen တရားရဲ့ oxygen ကလည်းအများကြီးပြည်ရတယ်ဟို high flow oxygen တော့မှတုံ cannula လေးနဲ့မရတော့ကြောက်ညသွားပြန် sick ကျင်တယ်ပြီးတော့ ventilator ပြီးရဲ့ဟို ventilator တရားရလည်းညာလာတယ် percentage ဆိုတော့ပြဖြစ်တဲ့ rate ကဟိုယောဂဆိုးရတဲ့ rate ကလည်းဟိုမြန်တယ်ရပိုင်းတွင်းထစ်ချင်းဆိုးရတာများတယ်အသက်ရှူရမကအခုနောက်နောက်ပိုင်းဖြစ်တဲ့အဲ့ variant တွေ delta variant လို့ဟာမျိုးပေါ့အခုကပိုဆိုးလာတော့သွေးခဲတာတွေပါကြီးပိုမြန်ဖြစ်လာသွေးခဲဆိုသွေးကြောဟိုမှာသွေးပြန့်ကြောရောသွေးလွတ်ကြောပေါ့ artery ရော venous ကောဟိုသွေးခဲကြောသွေးခဲတာဖြစ်တယ်တော်ဖြစ်တယ်ပြီးခဲ့ပထမကျွန်တော်ရှိတယ်နှစ်ယောက်ရှိတယ်တယောက်ဆို6ယောက်ပါဖြစ်ရရောမှာဆိုရင်
အဲ့တော့အဲ့ဒီ delta virus ကြောင့်ဒီလူအသေးလူသေဆုံးမှုနှုန်းရောအရင်ကဒီ covid စကူးချိန်ပေါ့ပထမလိုင်းဒုတိယလိုင်းနဲ့ရှင်ရောဘယ်လိုกว่าလဲရှင
်mortality လည်းပုံများတာပေါ့ပုံ sick ဖြစ်တော့ဆုံးတဲ့ rate လည်းပုံတက်တာပေါ့နော်ပုံများတာပေါ့
ဆောဆောဆရာပြောသလိုအဲ့ဒီလူနာအများစုကကိုဗစ်ကာကွယ်ဆေးမထိုးထားလို့ပေါ့နော်အဲ့တော့ကိုဗစ်ကာကွယ်ဆေးထိုးထားတဲ့သူတွေမှာအဲ့လိုဖြစ်ရင်တော့ပုံစံတူပဲလားဒီဝေဒနာတွေကကိုဗစ်ဆေးထိုးထားတဲ့အတွက်ကအာသာချက်အားနည်းချက်ဒီပါရရှိပါလေရှင
်ကိုဗစ်ဆေးအဲ့ထိုးတဲ့ Pfizer တို့ Moderna တို့ထိုးတဲ့ချင်းကဒီ Delta virus က Delta variant ကသိပ်လောက်မများသေးဘူးအခုသူကနောက်ပိုင်းညမှာဖြစ်တာဆိုတော့ဒီ vaccine ကသိက္ကာဗာမဖြစ်ဘူးအဲ့ဒီမှာချင်းအဲ delta နဲ့ delta variant နဲ့ဖြစ်တဲ့လူကနည်းနည်းစစ်ဖြစ်တာပေါ့ဟုတ်ကဲ့ကျွန်တော်လုံးတဲ့အချိန်မှာတော့ဒီ delta variant ဟုတ်လားမဟုတ်လားဆိုတော့တသက်ထပ်မစစ်နိုင်တော့ပေါ့ဟို covid နဲ့နေပဲကူတယ်အားလုံးရောပြီးတော့ဟိုဘယ်သူက delta ဖြစ်လဲဘယ်သူက delta မဖြစ်လဲဆိုကျွန်တော်မသိဘူးဒါရီကဟို lab ထဲမှာ PCR စစ်မှသိတာ DNA ပဲစစ်မှသိရဆိုတော့အခုကတော့ဘယ်သူကဒေတာဖြစ်လဲမဖြစ်လဲမသိဘူးဒီတိုင်းမှာအခုလုံးကိုဗစ်ဆိုပြီးတင်တာပဲလေဒါ vaccine ထိုးပြီးမှဖြစ်တယ်ဆိုရင်တော့အဲ့ဒါ variant ဖြစ်ဖို့ပိုများပါ
ဆရာတို့လို့ဒီကျမကြီးခြေထမ်းနေပြီးတော့လုံနေတယ်ပေါ့เนาะဒီဆရာဝန်တွေကျမကြီးလုံသားတွေကိုဗစ်အဲ့လိုမျိုးတလောက်ဟိုလူနာတွေအများများနေခါကြတော့ဆရာတို့ပေါ်ကူးစက်မှုတက်ရောက်မှုရောဘာတွေရှိလဲရှင
်ရှိပါတယ်ကျွန်တော်အတူလုံနေလို့ဖို့ကံပတ်ဒီဆရာဝန်တွေဖြစ်ကြတာပဲ nest ဒီ nest လေးဖြစ်တာပဲအဲတော်တော်ဖြစ်ကြတယ်လို့ဖို့ကံပတ်ဒီမှာဖြစ်ပြီးလို့ရှိရင်သူနှစ်ပတ်နားတာပေါ့နှစ်ပတ်နားပြန်လာပြီးလို့ရတာပေါ့
ဆရာကိုယ်တိုင်ရောကိုဗစ်ကူးခံရသေးလားရှင
် infection positive တခါမှတော့မဖြစ်သေးဘူးကျွန်တော် select တိုင်းတော့ positive မဖြစ်သေးဘူးဟိုဖြစ်တယ်လို့ suspect ဖြစ်လောက်တဲ့ဟာ severe symptom မရှိသေးဘူးမရှိဘူး vaccine ကြောင့်လို့ထင်တာ no vaccine ကမတူခင်ဘူးတော့ဆိုဖြစ်တာကြားလိုက်ထင်တာ
ဆရာကကူးနေတဲ့ဆေးရုံမှာအခု covid လူနာတွေလာပြီဆိုလို့ရှင်ဆရာတို့အခု center တွေနဲ့ကူးနေတာ covid လူနာတွေကိုဆရာတို့အခုဘယ်လိုပုံစံမျိုးနဲ့ကူးတာပေးလဲအခုဒီနောက်ပိုင်းတတိယလှိုင်းမှာဖြစ်လာတဲ့လူနာတွေကြတော့လေ
ကျွန်တော်ကဆေးရုံမှာပဲလို့တော့ in patient အတွင်းလူနာကိုပဲသိရအောင်နော်ဆရာတွင်းလူနာဘယ်လိုကူးလဲဆိုတော့ဟိုကျွန်တော်တို့ဆေးရုံမှာ guideline ကတော့ကြောင်းနေတယ်ရှင်လုံးလုံးဖြစ်နေတဲ့လူနာရဲ့ symptom ပေါ်ပြီးတော့ guideline ညာမြေပြောင်းအဓိကကဟိုပါပေါ့အောက်ဆီဂျင်လိုရပေါ်တည်ပြောပဲအောက်ဆီဂျင်ဟို lung damage များတဲ့လူအောက်ဆီဂျင်ပိုလိုတာပေါ့အဲဟိုအဓိကတော့ steroid ကတော့ဘယ်သူမှဟိုတချို့စီကလူတိုင်းမရဘူးတချို့စီကတချို့ရတယ်ဥပမာ remdesivir ပေါ့ဆိုတချို့ရတယ် temsilizumab ဟိုသူပါဆိုရင်လည်းတချို့မှရလူတိုင်းမရဒါပေမဲ့ steroid ကတော့များတဲ့လူမရှိဘူး steroid ကတော့စုံတက်တဲ့လူတိုင်း steroid ပြီးရIV ပဲပြည်တယ်ဟုတ် IV နောက်အခုနောက်ပိုင်းအခုတွေးခဲတာကြီးတွေးခဲလူတွေများလာတော့နောက်ပိုင်းမှာအခုနောက်ပိုင်းနောက်ဆုံး guideline မှာသူကျဲစီပါလူတိုင်းလို့ပြီးနေသူကျဲစီစင်တက်တာသူကျဲစီပြီးတယ်နောက်ပြီးတော့အဓိကနှစ်ခုစင်းနှစ်ခုက remdesivir လို့ခေါ်တယ်နောက်တစ်ခုကအဲ့ဒီ immune therapy ပေါ့ blood test ပေါ်တည်တယ် oxygen ဘယ်လောက်လိုလဲပေါ်တည်ရဲ့ဆိုပေါ်တည်ပြီးတော့ဘယ်သူကပါရရဲ့ဆိုတာအဲ့ဒါ guideline နဲ့သွားတာပေါ့
Florida ပြည်နယ်က Jackson Memorial ဆေးရုံမှာလောက်ကင်နေတဲ့အထွေထွေအထူးကုဒေါက်တာစိုးပိုင်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ဒါကတော့ဒီ American ပြည်ထောင်စုမှာ COVID ကူးစက်ခံနေရသူတွေရဲ့ဒီနောက်ဆုံးကုသတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာစိုးပိုင်က VOA ကိုရှင်းပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့စကိုင်းတိုင်းတမူးမှာမနေ့က PTF နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်တဲ့အခြေအနေတခါထိုင်းက MOU နဲ့အလုတ်သမား၄သိန်းကျော်ခေါ်ယူမဲ့အကြောင်းစာရာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။ VOA မြန်မာပိုင်းကရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com တို့မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်။ပေးပို့ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။စလုံးပေါင်းကတော့ burmese@voanews.com ဖြစ်ပါရရှင်ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေကျမတို့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိ Washington DC ကနေဒိုင်းရိုက်တင်ဆက်နေပါရရှင်
VOA American တန်ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE
CHANNEL ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်မြန်မာစံတော်ချိန်နနက်6:00ခွဲပါပြီအင်္ဂါနေ့နနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်မကြခင်တင်ဆက်မဲ့ဒုတိယပိုင်းအပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကျွန်တော်တို့ group လေးကဟိုလူငယ်တွေပေါ့နော်ကျွန်တော်တို့နည်းပညာအကြောင်းဆင်းနေပါခင်ဗျာဟုတ်ပညာအကြောင်းဆင်းနေပြီခင်ဗျာသူတို့ကျွန်တော် group ထဲမှာပါတယ်တငယ်ချင်းတွေအားလည်းအလိုလိုဒီလိုကူညီပေးနိုင်နေပေါ့နော်သူတို့ရဲ့ပညာသူတို့တတ်ထားတဲ့ပညာလေးပေါ့နော်ဟို design ပိုင်းဆိုလို့ design ပိုင
်းဒါကတော့ဒုက္ခရောက်နေတဲ့တက်ကြီးရွယ်အိုတွေကိုကူညီပေးနေတဲ့ပရာဟိတာလူငယ်တအူးနဲ့ဆက်သွယ်မေးမြန်းထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။စီးပွားရေးကဏ္ဍကိုလည်းထုတ်လွှင့်ပါပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပါပါရှင်။စကိုင်းတိုင်းတမူးမြို့ပြင်မှာစစ်ကောင်စီတပ်တွေနဲ့တမူးဒေသကာကွယ်ရေး PDF အဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဇူလိုင်လကတိုက်ပွဲတွေဖြစ်ခဲ့တဲ့တခါစကိုင်းတိုင်းမြောင်မြို့နယ်ကကျေးရွာတွေမှာတော့စစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်နေပါတယ်ဒီအကြောင်းအပြည့်စုံရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်စကိုင်းတိုင်းတမူးမြို့နယ်လေးမိုင်သာဝေးတဲ့နေရာမှာမနေ့ဩဂုတ်လ23ရက်မနေ့အစောပိုင်းကစစ်ကောင်စီတပ်တွေနဲ့တမူး PDF တပ်ဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့တမူး PDF ကပြောပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တမူး PDF တာဝန်ရှိသူတဦးကအခုလိုပြောပါတယ်
လာဆိုင်တယ်ပေါ့ကြောချင်တာကသူတို့ကနေပြတော့မှာအဲတင်းထဲကြတယ်ပြမသရုပ်ကနေပြတော့မှအဲလာပြီးမှဆလိုက်တာပေါ့လေအချီအပြင်ဖြစ်ကြရင်လည်းကနေပြတော့မှမနေ့9နိုင်55ဝန်းကျင်လောက်ကနေပြတော့မှအဲဆက်တက်ဆက်တက်ဖြစ်တယ်ပြတော့မှမနေ့9နိုင်ဝန်းကျင်လောက်မှရက်သွားတယ်ပေါ့နော်ကိုဟောပုံချိခိုက်တာကတော့ကျွန်တော်ဒီကျွန်တော် PDF အဖွဲ့မှကြတော့အဲတယောက်ကြတယ်ပြတော့မှ2ယောက်ကတော့မစူရင်ရတန်ရပေါ့လေနော်ကိုဒီကောင်စီဘက်ကကျွန်တော်ဒီ16ယောက်လောလောဆယ်ကြတယ်ဒါပေမဲ့ဒီချက်မကလည်းဖြစ်နိုင်တယ်ပေါ့လေအဲ့မှာသူတစ်ခါကဒီထိုင်ရမြထိုင်ရရတဲ့တွေမြရတယ်အခုတမူးစီးရုံမှာဆိုလို့ရှင်လဲကျွန်တော်ဒီဟောပေါ့အပြင်လူတွေတောင်မှလက်မခံရဲဘူးပေါ့နော်ရဲတွေကစစ်သားတွေကအဲ့မှာသူတို့ဒီစီးရုံထဲမှာကျွန်တော်အဖွဲ့တွေကိုပူကြရပေါ့လူတွေဒီဟောပေါ့ထိုင်ရရတာကတော့တော်တော်ကိုများမဲ့ပုံပဲပေါ့ဟော
စစ်ကောင်စီတပ်တွေဘက်ကကြာဆုံးထိခိုက်မှုကို BOA ကတီးခြားအတိမပြုနိုင်သေးပါဘူးတိုက်ပွဲမဖြစ်ခင်ဩဂုတ်လ22ရက်ကတမူးမြို့နန်းဖာလုံရပ်ကွက်မှာရှိတဲ့စာသင်ကျောင်းမှာပေါက်ကွဲမှုဖြစ်ပွားပြီးစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့ပါသေးတယ်။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေသုံးပြီးပစ်ခတ်ခဲ့တဲ့အထိပြင်းထန်ခဲ့ပါတယ်။လက်ရှိအချိန်ပေါက်ကွဲမှုနဲ့တိုက်ပွဲအချိန်ကြောင့်တမူးမြို့တွင်းမှာလူသွားလူလာမရှိဘဲတိတ်ဆိတ်၆ကန်နေပြီးဒေသခံတွေကစိုးရိမ်နေကြပါတယ်။အခုလိုစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေဇူလိုင်လကတိုက်ပွဲဖြစ်ပွားခဲ့တဲ့စကိုင်းတိုင်းနယ်ကမြောင်မြို့နယ်ကကြေးရွာတွေမှာစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးရွာသားတချို့ကိုဖမ်းဆီးသွားပါတယ်။ကျန်တဲ့ကြေးရွာသားတွေလည်းထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒါနဲ့ပတ်သက်လို့မြောင်ဒေသခံတဦးကအ
ဲမနေ့ကနေစပြီးမွေရောဗျာမနေ့ကပုံပေါင်းဆိုတဲ့ရွာကိုဝင်းမွေတယ်ဒီနေ့တော့ငါးကပောက်ရောထုံးကြိုင်အဲငါးကပောက်ရောထုံးကြိုင်ရောဝင်းမွေတယ်ဟာအဲမွေရတာကျွန်တော်တို့အော်ဒီကနေ့ဝင်ပြီးတော့ရှာတာဖွေးတာတွေပါလေလုပ်တယ်ပေါ့နော်။ဟိုမှာဆိုရင်ဖုန်းကောင်းမှာဆိုရင်တော့အဲ့လိုအိမ်အိမ်ကိုဝင်ပြီးတော့အဲအိမ်ပြီးတော့ဝင်စားဖွေးတာတွေပါကြည့်ရပေါ့နော်။အဲလူဖမ်းတာတွေကတော့အဲငါးကပောက်မှာတော့6ယောက်ဖမ်းပြီးတော့4ယောက်တော့ပြန်ဆိုတော့အဲ့ဒါလည်းစီရီယံဝင်ထားတဲ့အဲလူငယ်ကြီးဝင်တဲ့ဆရာမလို့ပြောတယ်။ရွာရဲ့ရှင်ကတော့ကိုရလာမလားသိရလာမလားဆိုပြီးတော့ကျူပြီးတော့ချောင်းနေတဲ့ရွာလည်းရှိတယ်။အဲဟိုဝင်ပြီးတော့ရှာတာဖွေးတာတွေမွေးတာတွေတုံးနေတဲ့ရွာနဲ့နေတဲ့ရွာတွေကတော့ဆောင်မှန်စားရတဲ့လူတွေသွားလာရောရှိရပါဗျာ
အခုလိုရှာဖွေတာတွေမလုံမီဩဂုတ်16ရက်ညပိုင်းကမြောင်မြို့နယ်တရေကုန်းကျေးရွာကစစ်ကောင်စီခန့်ထားတဲ့အုပ်ချုပ်ရေးမှုအသက်ခံခဲ့ရပြီးမြောင်မြို့နယ်ကကျေးရွာအုပ်ချုပ်ရေးမှုတွေနှုတ်ထွက်တာရှိခဲ့ပါတယ် စစ်ကောင်စီတပ်တွေအနေနဲ့စကိုင်းတိုင်းတဲကမြို့တော်တော်များများကခြေဝါတွေမှာဝင်ရောက်ရှာဖွေတာတွေကိုမကြာခဏဆိုလိုပြုလုပ်နေပြီးဒေသခံတွေကိုလည်းဖမ်းဆီးတာတွေပြုလုပ်နေတဲ့အတွက်အများအပြားကနေရပ်တွေကိုစွန့်ခွာပြီးတောတောင်တွေထဲမှာပုံအောင်တိတ်ဆောင်နေကြရပါတယ်။စကိုင်းတိုင်းအတွင်းကပြစ်ခတ်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးခင်ဗျာ။
ဖြူရီအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။ထိုင်းနိုင်ငံမှာ MOU စနစ်နဲ့ရွှေပြောင်းအလုပ်သမား၄သိန်းကျော်ကိုပြန်ခေါ်ဖို့ထိုင်းဝန်ကြီးချုပ်နဲ့ဒုဝန်ကြီးချုပ်တို့ကအလုပ်သမားဝန်ကြီးဌာနနဲ့တိုင်ပင်ဆုံးဖြတ်ခဲ့ပြီးပါပြီ။အဲ့ဒီပြန်ခေါ်မဲ့အလုပ်သမား၄သိန်းကျော်မှာမြန်မာအလုပ်သမား၂သိန်းခွဲကျော်ကို MOU စနစ်နဲ့အလုပ်ခန့်သွားမှာဖြစ်ကြောင်းထိုင်းချေဆိုင် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင
်။ထိုင်းအစိုးရကသူ့နိုင်ငံအတွင်းမှာကိုဗစ်ကရောဂါကြောင့်စီးပွားရေးကျဆင်းမှုတွေကိုနလန်ထူနိုင်ဖို့အတွက်လုပ်ငန်းအသစ်တွေကိုလှုပ်ဆောင်မှာဖြစ်ပြီးလုံသားလိုအပ်ချက်တွေရှိနေတာကြောင့်မြန်မာ၊ကမ္ဘောဒီးယား၊လာအိုသုံးနိုင်ငံကရွှေ့ပြောင်းလုပ်သမားတွေကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ခေါ်ယူရေးကိုလှုပ်ဆောင်တော့မယ်ဆိုပြီးပြောဆိုလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
ထိုင်းနိုင်ငံမှာဟိုကိုဗစ်ကိစ္စတွေဖြစ်တော့အောင်စီးပွားရေးအခက်အကျတဲဖြစ်တော့အဲတော့လုပ်ငန်းငယ်နဲ့ပတ်သက်ပြီးအလုပ်တွေပြုတ်တာတွေဟိုဘာကြီးဖြစ်တော့လုပ်ငန်းတွေကျန်လည်ပတ်ဖို့အတွက်ကစီးပွားလို့တမားတွေကမရှိမဖြစ်လိုအပ်တာဒါတို့တို့ဖူတင်နာလုပ်ပြီးတော့မှလိုအပ်တဲ့လူဦးရေဘလောက်ပေါ့နော်ဆိုပြန်ခေါ်ပါပြီးတော့ဒီ MOU စနစ်နဲ့ပေါ့အဲတော့အလုံးမလုံး၄သိန်း၅သိန်းလေးတော့ပြန်ခေါ်ပါပေါ့မြန်မာကတော့အဲ့ထက်မှတော့အများဆုံးပဲမြန်မာကတော့၂သိန်းခွဲကျော်ပေါ့ကိုရာရပြောမယ်ဆိုရင်ဟုတ
်က
ဲ့ကမ္ဘောဒီးယား၃သိန်းကျော်နဲ့လာဝ3,800ကျော်ပေါ့ခေါ်ယူမှာပေါ့နော်အဲ့ဒါလည်းပြန်ခေါ်မယ
်အလုတ်ကန်ခံထားရေးကိစ္စတွေအဆင်ပြေစေဖို့အတွက်တရားမဝင်အလုတ်သမားများမှတ်ပုံတင်နိုင်ရေးနဲ့ပတ်သက်ပြီးလက်ရှိအလုတ်သမားဝန်ကြီးဌာနရဲ့ပြဋ္ဌာန်းချက်တွေကိုပြန်လည်သုံးသပ်ပြင်ဆင်နေပြီဆိုတာကိုလည်းဖတ်ရနာပိုင်းနေဘက်ကပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံမှာတရားဝင်အထောက်အထားမရှိသူတွေအထောက်အထားရှိပြီးတက်တန်းဆက်မတိုးနိုင်ပဲတက်တန်းကုန်ဆုံးသွားသူတွေအတွက်ကတော့ဒီအစီအစဉ်ရအလုတ်ကန်ရဖို့အတွက်အဆင်ပြေနိုင်မဲ့အခြေအနေရှိတယ်လို့လည်းဦးမင်းဦးကပြောပါတယ်
။ဒါကနှမျိုးရှိမှာပေါ့တရားမဝင်ဆိုတာဥမာလုံးလုံးထောက်ထားမရှိတဲ့လူတွေသူကအထောက်အထားရှိပြီးပေးနေတယ်အဲ့ဒီဟာတွေအတွက်ပေါ့။တက်တန်းကြည့်ပြီးတော့ပေးနေတဲ့လူတွေအတွက်ကတော့ကျွန်တော်ထင်တယ်အဆင်ပြေဖို့များမယ်။အရင်ကတော့သူတို့ကြီးများတော့ရှိတယ်အဲ့လူတွေကထုတ်ပြန်ပြောင်းပါလို့ပြောတာရှိ
တယ်။ MOU နဲ့ခေါ်ယူမဲ့အလုတ်သမားတွေအတွက်အလုတ်ကန်အမျိုးအစားတွေကိုလည်းဖော်ပြထားကြောင်းဦးမင်းဦးကဆက်ပြောပြပါတယ်
။အဓိကကတော့သောလူကြီးရဲ့ဝင်းကြီးနောက်ပြီးဆိုင်ပြိုးကြီးပြီးရခါကျတော့ကျွန်တော်တို့ဝန်ဆောင်မှုဘိုင်းနဲ့ဆိုင်တဲ့လုပ်ငန်းတွေပေါ့နော
်ထိုင်းနိုင်ငံထဲမှာရွှေ့ပြောင်းလို့သမား3သန်းထက်မနည်းရှိနေပြီးအထောက်အထားမရှိသူတွေကလည်းအများအပြားရှိနေပါတယ်ကိုဗစ်အရေးပေါ်ကာလအတွင်းမှာပဲထိုင်းထဲကိုခိုးဝင်သူတစ်နှစ်အတွင်း4,000ကျော်လောက်ရှိတယ်ဆိုပြီးကိုဗစ်ကရောဂါထိန်းချုပ်ရေးကော်မတီကလည်းထုတ်ပြန်ထားပါတယ်ဒီထဲမှာနေဆက်တွေမှာဖမ်းမိသူ3,000ကျော်ရှိပါတယ်အများစုကတော့မြန်မာနိုင်ငံကအလုတ်ကန်ရှာဖွေဖို့အတွက်ထွက်လာကြသူတွေဖြစ်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ဒီကိုဆက်လက်တင်ဆက်နေပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုပိုင်ဆိုင်ကြောင်းတရုတ်ဘက်ကအငင်းပွားနေပေမဲ့လို့လဲကမ္ဘာကုန်သွယ်ရေးမှအဓိကကျတဲ့တောင်တရုတ်ပင်လယ်ပြင်ကိုအသုံးပြုခွင့်ရရေးဥရောပသမဂ္ဂဘက်ကအရှိတောင်အာရှနိုင်ငံတွေနဲ့ဆွေးနွေးနေပြီးမကြခင်မှာဒီကိစ္စကိုအရှိန်မြင့်ပြီးစီယုံဆောင်ရွက်လာနိုင်တယ်လို့သုံးသပ်သူတွေကယူဆကြပါတယ်။အာရှဒေသနဲ့ပင်လယ်ပြင်ကုန်သွယ်ရေးကိုထိန်းထားနိုင်ရေးနဲ့တောင်တရုတ်ပင်လယ်ပြင်မှာလဲတခြားကမ္ဘာပင်လယ်ပြင်မှာလို့နိုင်ငံတကာဥပဒေနဲ့အညီတသက်မတ်သေးဖြစ်ရေး EU ကလည်းမျှော်လင့်နေတဲ့အကြောင်း Ralph Jennings ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြထားပါရရှင်
အရှေ့တောင်အာရှလေးနိုင်ငံရဲ့အထူးစီးပွားရေးဆောင်အဖြစ်ကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အစီအပိုင်းတွေအပါအဝင်စတူယန်ကီလိုမီတာ 3.5 သန်းကျယ်ဝန်းတဲ့ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းကိုတရုတ်ကသူပိုင်ဆိုင်ချောင်းပြောဆိုနေတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်ပြီးအဖွဲ့ဝေဆယ်နိုင်ငံပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကြားဩဂုတ်လအစောပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးလာမယ့်လေးလတာအတွင်းမှာလည်းနှစ်ဖက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တခြားဒေသတွင်းနဲ့အင်အားကြီးနိုင်ငံများရဲ့တီးတန့်ဆွေးနွေးပွဲတွေမှာ1989ခုနှစ်ကတည်းကဥရောပသမဂ္ဂဘက်ကပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။ဥရောပပြင်ပကုန်သွယ်ဘက်တွေထဲမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုပြီးရင်အာဆီယံဟာ EU ရဲ့တတိယမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာ227ဘီလီယံကုန်သွယ်မှုရှိခဲ့ပါတယ်။ရေချောင်းကုန်သွယ်မှုပမာဏ60ရာခိုင်နှုန်းလောက်ကအာရှကိုဖြတ်တန်းတာဖြစ်ပြီးဒီထဲက3ဘုံ2ဘုံကတော့တောင်တရုတ်ပင်လယ်ပြင်ကိုဖြတ်တန်းရတာဖြစ်ကြောင်းကုလသမဂ္ဂရဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။ဥရောပကိုတင်မောတွေခုံမောင်းရာလမ်းကြောင်းဖြစ်တဲ့အရှေ့အာရှနဲ့အိန္ဒိယသမုဒ္ဒရာကိုတောင်တရုတ်ပင်လယ်ပြင်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှာဥရောပသမဂ္ဂရဲ့အကျိုးစီးပွားပတ်သက်မှုများစွာရှိပြီးဒေသရင်းမှာစီးမျဉ်းစည်းကမ်းကိုအခြေခံတဲ့ဆက်လက်ပွင့်လင်းမှုရှိရေးအလေးထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကထုတ်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းအင်ဒိုပစိဖိတ်ဒေသတွင်းလက်ရှိအခင်းအကျင်းဟာဆိုရင်ပထဝီနိုင်ငံရေးအပြိုင်မှုတွေပိုပြီးတော့ပြင်းထန်လာစေပြီးကုန်သွယ်ရေးနဲ့ကုန်စည်ပို့ဆောင်ရေးခွင့်ဆက်ကြီးပေါ်မှာဖိအားတွေပိုများစေသလိုဤပညာနိုင်ငံရေးနဲ့လုံခြုံရေးကဏ္ဍတွေမှာလည်းပိုပြီးတင်းမာလာစေတယ်လို့ EU ရဲ့ကြေညာချက်ကထပ်လောင်းဖော်ပြပါတယ်။ဥရောပသမဂ္ဂ EU ဒါမှမဟုတ်လေ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့တော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားတာမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကသူတို့ပိုင်တယ်လို့ပြောဆိုထားတဲ့ပင်လယ်ပြင်တွင်းဒေသတွေမှာတရုတ်ကသူ့ဖာတာတတ်မှတ်ထားတဲ့နေဆက်မြင်းတွေကိုကျော်လွန်နေတာဖြစ်ပါတယ်။ထိုင်ဝမ်ဘက်ကလည်းသူ့ပိုင်တယ်လို့ပြောနေပါတယ်။တရုတ်ဘက်ကတောင်တရုတ်ပင်လယ်အတွင်းပိုင်ဆိုင်ချောင်းပြောဆိုချက်တွေဟာနိုင်ငံတကာကူးတန်းသွားလာရေးအပေါ်ချင်းချောက်လာနိုင်တဲ့အလားအလာဖြစ်ရှုမြင်ပြီးပြင်သစ်ဂျာမနီနောက် EU အဖွဲ့ဝင်မဟုတ်တဲ့ဗြိတိန်နိုင်ငံတို့ကပြီးခဲ့တဲ့တနှစ်ကျော်လောက်ကပူရယ်စာတမ်းဆောင်ပြုစုထုတ်ပြန်ပြီးကုလသမဂ္ဂထံပေးပို့ထားပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအာရှရေးရာကျွမ်းကျင်သူပါမောက်ခကာတာယာကတော့အခုလိုသုံးသပ်ပါတယ်။
Their primary interest is
to get our ship mare သူကတသမတ်ထဲဖြစ်နေစေချင်တာပါ။အဲကြောင့်လဲဆိုတော့ဒီလိုဖြစ်မှလည်းစီးပွားရေးလုပ်လို့ရနိုင်တာပါ။စွန့်စားရမှုကလည်းရောနေသွားစေပါလေ
။ဥရောပတမကအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်တရုတ်ပင်လယ်ပြင်အရေးအပေါ်ရပ်တည်ချက်တွေကသူတို့ရဲ့အနောက်မဟာမိတ်ဖြစ်တဲ့အမေရိကန်ရဲ့ရပ်တည်ချက်ကိုထင်ဟပ်ပါတယ်။တရုတ်ကိုသတိပေးချက်အနေနဲ့တောင်တရုတ်ပင်လယ်ပြင်ကိုအမေရိကန်ကစစ်သင်္ဘောတွေပုံမှန်ဆေးလွှတ်နေတာပါဥပမာအားဖြင့်ဆိုရင် EU ဥရောပသမဂ္ဂရဲ့ website မှာဖော်ပြထားချက်မှာဆိုရင် EU အဖွဲ့ဝင်နိုင်ငံတွေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ဟာဆိုရင်စီးမျဉ်းဥပဒေကိုအခြေခံတဲ့နိုင်ငံတကာသတ်မှတ်ချက်မူတွေကိုကင်ဆယ်ချောင်းဖော်ပြပါတယ်ဒီနှစ်အတွင်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တီမော်တွေတွာလာလှုပ်ရှားမှုလဲပိုပြီးများလာပါတယ်။ဒါပေမဲ့လည်းအမေရိကန်ကိုထောက်ခံရည်တည်မှုထက်နိုင်ငံတကာဥပဒေကိုပိုပြီးအယုံဆိုင်အလေးထားနေတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုတွေကကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာဥပဒေသဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုရင်တော့ဥရောပနိုင်ငံတွေဘက်ကလည်းတနိုင်ငံချင်းစီအနေနဲ့ဥရောပဒေသပင်လယ်ပြင်တွေကိုထိန်းချုပ်ရေးဆောင်ရွက်လာမယ်လို့ပြောသူကတော့အမေရိကန်ပြည်ထောင်စုဟာဝိုင်အီကဒန်နီယယ်ကေအင်နိုယူအာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနရဲ့ပါမောက်ခအလက်ဇန်ဒါဘူဘင်းဖြစ်ပါတယ်။နိုင်ငံဖြတ်ကျော်ရေးချောင်းတော်လာနိုင်ရေးကိုရည်ရွယ်ပြီးကုလသမဂ္ဂရဲ့သဘောတူစာချုပ်နဲ့ပင်လယ်ရေးချောင်းတော်လာမှုနဲ့သက်ဆိုင်တဲ့နိုင်ငံတွေမှာအထူးစီးပွားရေးဆောင်တွေတတ်မှတ်ပေးတာဖြစ်တယ်လို့တခြားစီးမျဉ်းသတ်မှတ်ချက်တွေလည်းရှိပါတယ်
။ They are coming around to ASEAN
မင်းကတည်းကမဟာဗျူဟာမြောက်ရှင်ပြန်မှုပုဒ်ကရည်တည်ဖို့ထဲသူတို့ရဲ့ဒီကစိတ်ဝင်စားမှုကနိုင်ငံတကာဥပဒေနဲ့လွတ်လပ်စွာရည်ရောင်းသွားလာရေးကိုထိမ့်သိမ်းထားနိုင်မှုဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းငယ်လေးတွေမှာစစ်တပ်အသုံးပြုနိုင်ရေးအတွက်တရုတ်ကမြေဖို့နေတဲ့ကိစ္စနောက်အထူးစီးပွားရေးဆောင်တွေအနည်းကနေတရုတ်ရေရင်တွေဖြတ်သန်းတဲ့ကိစ္စကိုပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိတောင်အာရှနိုင်ငံတွေကကန့်ကွက်ကြပါတယ်။ဒါပေမဲ့လည်းအရှိတောင်အာရှနိုင်ငံတွေရဲ့အဓိကကျတဲ့ကုန်သွယ်ဖက်တရုတ်ကိုအမျက်ဒေါသထွက်စီမဲ့အသုံးနှုံမျိုးကိုတော့တိတ်ပြီးတော့မသုံးကြပါဘူး။ဒီချင်းကန်နီကိုဥရောပသမ္မဂ EU ဘက်ကလည်းထောက်ခံတယ်လို့စင်ကာပူအခြေစိုက် S Rajaratnam နိုင်ငံတကာလေးလာရေးဌာနကတွဲဖက်ပါမောက်ခအလန်ချောင်းကပြောပါတယ်။အာဆီယံနဲ့ EU အဖွဲ့နှစ်ခုလုံးကတရုတ်ကိုကုန်သွယ်ရေးအတွက်ပါလိုလားတယ်လို့သူကပြောတာပ
ါ
သူကအာဆီယံနဲ့တခါတည်းဆောင်ရွက်လာနေပါတယ်ဘာကြောင့်လဲဆိုရင်တရုတ်နဲ့ထိတွေ့ဆက်ဆံရေးရောတရုတ်ကိုထိန်းချုပ်ထားရေးအတွက်ရောလမ်းကြောင်းနှစ်သွယ်မူဝါဒကိုထိန်းသိမ်းထားနိုင်မှုအတွက်အာဆီယံဆောင်ရွက်မှုကအသေးချာဆုံးနဲ့စိတ်ချအားဆုံးနည်းလမ်းဖြစ်နိုင်တယ်ဆိုတော့ကိုသူတို့ကနားလည်ထားလို့ဖြစ်ပါတယ
်အာဆီယံဘက်ကတိမ်မွေးတဲ့အသုံးနှုံတည်ပင်လျင်တရုတ်အစိုးရကိုသတိပေးဖို့လုံလောက်တယ်လို့လည်းတွဲဖက်ပါမောက်ခချွန်ကပြောပါတယ်EU နဲ့အာဆီယံကြားဆွေးနွေးမှုတွေကနေထွက်လာမဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့တော့တရုတ်အနေနဲ့လူသည့်ရှင်ကြားတောင်းဆိုတုံ့ပြန်တာမျိုးရှောင်ရှားနိုင်တယ်။ဒါပေမဲ့လည်းတီးတန့်သဘောစုံစမ်းမေးမြန်းမဲ့အခြေအနေတော့ရှိတယ်လို့လည်းတွဲဖက်ပါမောက်ခချောင်းကပြောပါတယ်ရှင
်။မတ်တင်ဂီထိုင်းတင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင် VOE မြန်မာပိုင်းစီစဉ်ကိုရေဒီယိုကတင်ဆက်နေတဲ့အချိန်နဲ့တပြေးညီအင်တာနက်ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Wing တို့ Channel 101ဒါမှမဟုတ် Thaicom 6တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါလေ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါလေမြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ Blogari ပြောသမျှအစီအစဉ်ကိုဆက်လက်တင်ဆက်ဖို့ရှိပါတယ်ရှင်ဘဝကိုစင်စင်ရဲရဲဖြတ်တန်းနေကြတဲ့ဘိုးဘွားတွေကိုတွေ့ရင်ကိုတက်နိုင်သလောက်ကူညီပေးပါလို့ကိုရိုင်းကူညီနေတဲ့ရန်ကုန်မြို့ကလူငယ်တယောက်ကပြောပါတယ်။သွားလာရင်အကူအညီလိုနေတဲ့တက်ကြီးရွယ်အိုတွေကိုအကူအညီပေးရုံမကတချို့အတွက်မိုးလုံးလေးလုံးအိမ်လေးတွေဖြစ်အောင်လဲပြင်ဆင်ပေးနေတဲ့လူငယ်တွေအကြောင်းမဆုမျက်မှုန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာကြောထောင်နောက်ခံမရှိလို့ခက်ခက်ခဲခဲဘဝကိုဖျက်ဆီးနေကြရတဲ့တက်ကြီးရွယ်အိုတွေကိုတတ်နိုင်သလောက်ကူညီပေးနေတဲ့လူငယ်တွေရှိပါတယ်။သွားလာရင်လမ်းမှာတွေ့တဲ့အကူအညီလိုနေသူတွေကိုကူညီနေတဲ့လူငယ်တယောက်ကတော့ရန်ကုန်မြို့ကကိုပူတူဖြစ်ပါတယ်။သူသာကိုနေရာမှာအကူအညီလိုနေရင်ဆိုတဲ့ကိုချင်းစာစိတ်နဲ့အကူအညီပေးနေတာဖြစ်တယ်လို့ကိုပူတူကပြောပြပါတယ်
။ကျွန်တော်တို့တငယ်ချင်းတွေစုပြီးတော့နော်နိုင်ငံတိုင်းဘယ်လိုကူညီကြမယ်ဟိုအရင်တည်းကလည်းအခုကူညီပေးခဲ့တယ်ခင်ဗျာအရင်တော့ကလည်းကျွန်တော်တို့ဟိုတွေ့ရင်တွေ့တယ်လို့ကူညီပေးခဲ့တယ်ဒါပေမဲ့ခုလိုမျိုးပေါ့နော်ဟိုအတိုင်းအားတိုင်းနဲ့ဒီချာထဲထဲဝင်ဝင်တော့မကူညီပေးပြခဲ့ဘူးခင်ဗျာပြီးတော့အရင်ကလည်းတခုကဆိုရှယ်မီဒီယာအားနည်းမှုတခုလည်းရှိတာပေါ့နော်ကျွန်တော်တို့ရေးစားပြီးတော့ကူညီပေးခဲ့တဲ့အချိန်မှာဆိုရှယ်မီဒီယာအခုလောက်မကျေပြန့်သေးဘူးခင်ဗျာအဲ့တော့ဟိုအရောက်ပေါက်လည်းနေတယ်ပေါ့နော်ပြီးတော့ အခုလို့ဆိုရင်အခုဆိုရင်ဆိုရှယ်မီဒီယာပေါ်မှာကျွန်တော်တို့လိုအပ်တဲ့အကူအညီတွေလာပြောရဲပြောရဲကျွန်တော်နိုင်နိုင်လေးပြည်ပြီးပြည်ကြတာပေါ့ပြီးတော့အပေါင်းတွေလည်းဖွဲ့ပြီးပြစ်သွားရဲဆိုတာလည်းဟိုပိုတယောက်ခန်းနဲ့လည်းမနိုင်ခင်ဗျမနိုင်ဆိုတော့ဒီဟိုတခုခုပူညီဖို့ဆိုရင်ဒီကလူအင်အားငွေအင်အားလိုတယ်ခင်ဗျအဲ့ဒီအတွက်ကိုကျွန်တော်တို့ဟိုလူအင်အားလည်းလူအင်အားဆိုတာလည်းတခုခုသွားလုပ်မယ်ဆိုပစ္စည်းတဲတာပဲဖြစ်ဖြစ်ပေါ့နော်ဟိုသွားဖို့လာဖို့ကားပဲဖြစ်ဖြစ်ပေါ့ဒါမျိုးကလည်းလူအင်အားတစ်မျိုးပဲပေါ့ဘုံငွေအင်အားဆိုရင်လည်းကျွန်တော်တို့ဟိုတကယ်ချင်းနေလူခံရင်လည်းခံမခံဆိုရင်ကျွန်တော်တကယ်ချင်းနေစုပြီးတော့ပေါ့အဲ့လိုမျိုးပေါင်းပြီးစုပြစ်တယ်ခင်ဗျာဟုတ
်လွန်ခဲ့တဲ့6နှစ်ကျော်တည်းကစလို့သွားလာရင်ကုညီလိုနေတဲ့အဖိုးဘွားတွေကိုသူကကုညီပေးခဲ့တာပ
ါမှန်မှန်ရရအလုပ်ကိစ္စနဲ့အပြင်သွားရင်လည်းလမ်းမှာအဖွားတယောက်အဲ့လိုပေါ့စိတ်ဝေစားတဲ့အဖွားတယောက်ကိုကျွန်တော်စတွေ့တွေ့ရင်တော့အဲ့မှာကျွန်တော်စပြီးတော့ကုညီပေးဖြစ်တယ်ခင်ဗျာသူကားလမ်းမပေါ်မှာထွက်ပြီးတော့ကျွန်တော်ကားပြီးထိုးရပြီးတော့လမ်းလေဆိုရရကဘာလေးဖျားလမ်းမှာကျွန်တော်ကားယူတာအဲကားလေးရှင်းနေမှန်းလာတော့ကျွန်တော်လမ်းလေးကောင်ထွက်ပြီးတော့တားပြီးတော့အဖွားကိုကျွန်တော်ဒီအောင်ဆုံးနှစ်တိတ်တယ်ဟိုသူ့ရဲ့ခံစားနေရတဲ့စိတ်ကိုကျွန်တော်နှစ်တိတ်တယ်သူ့ကြီးတယောက်နေကျွန်တော်သူ့ပြီးမှရက်တည်ပြီးနဲ့သူနဲ့စပြီးတော့မှရှင်းရှင်းကြီးရတယ်ပေါ့နော်သူကတော့စိတ်ဝေဒနာနဲ့အဖွားပဲအဲ့ဒါကိုကျွန်တော်ပြီးတော့သူ့ညပနေရဝစားတွေကိုကျွန်တော်အသိဝယ်ပေးရမှမရတကုန်းဆန်းနာမှာတော့ဝယ်တယ်အဘီရောကျွန်တော် PDF ပတ်ထဲမှာ YGK ကိုမှာသူ့ကိုကျွန်တော် GO တူတူစားပြတယ်အဲ့ဒါနေစားပြီးတော့ကျွန်တော်အဖိုးအွားတွေဟိုကိုနိုင်နိုင်ကြောက်ပေါ့ကုညီပေးပြတယ်ခင်ဗ
ျချိုးတက်ပြီးကြောထောက်နောက်ခံမရှိတဲ့ဘိုးဘွားတွေကိုလက်မှတွေးလို့ကုညီရုံနေမကပါဘူးသူတို့တငယ်ချင်းတွေစုပေါင်းပြီးတော့ရိုရွေးနေတဲ့အိမ်တွေကိုလည်းပြင်ပေးကြပါတယ်တစ်ပြားတွေကပြီးခိုင်ခန့်တဲ့အိမ်လေးတွေဖြစ်အောင်ကိုပူတူတို့ကပြင်ဆောက်ပေးနေတာကိုဘိုးဘွားတိုင်းလွယ်လွယ်လက်ခံကြတာတော့မဟုတ်ပါဘူး
ဖို့ဦးနာဦးပေါ့နော်အကူကြီးရကြတော့လေဖြတ်ထားတယ်အရင်ကတော့ရေထိုင်းတယ်ပြီးတော့ညီလေးရကြတော့စိတ်ပူတနာတယ်လို့ပြောရမှာပေါ့နော်နည်းနည်းစိတ်လွတ်နေတာပေါ့တို့တို့နှစ်ဦးနေတဲ့အိမ်လေးပေါ့နော်အဲ့အိမ်လေးကလည်းတော်တော်ကြီးယိုယွင်းနေပြီးတော့အများသောအိမ်သားလေးအရှိမှာဒီကျူးအိမ်ကြီး50 60လောက်ရဲ့အများသောအိမ်သားအရှိမှာနေရဲ့အဲ့တော့အနတ်တက်ကောပြီးတော့အမြင့်ကြီးရောအစားပြောရမလို့အောင်ညပတ်တယ်အဲ့အတွက်ကိုကျွန်တော်အဲ့အိမ်လေးကိုကျွန်တော်စဉ်းစားမိတယ်ပထမအဖိုးကိုကျွန်တော်ပြောတယ်ကျွန်တော်အိမ်ဘောကမောင်းချတယ်အဖိုးကစိတ်သိပ်ပြီးတော့မမှန်တော့ကျွန်တော်အိမ်ဘောကမောင်းချတယ်သူ့ရဲ့လမ်းလျှောက်ရင်သူအမိုက်ပလုံကောက်တာပေါ့နော်ဘူးကဘလုံးကိုကောက်ရင်သူ့ပေါက်ပဲကျွန်တော်ရိုက်တယ်အဲကျွန်တော်နေ့တိုင်းသူ့ရှိရအောင်သွားတယ်သွားပြီးတော့သူနဲ့ကျွန်တော်ဟိုမိတ်ဆွေဖွဲ့တယ်ကွာသူ့ကိုကျွန်တော်မေတ္တာတွေပေးတယ်မေတ္တာပေးတယ်သူလည်းကျွန်တော်မေတ္တာပြန်ပေးတယ်နောက်ရကြတော့ကျွန်တော်အိမ်သူ့တဲတော်လေးကိုကျွန်တော်ထိုင်လို့ရသွားတယ်သူလည်းစကားပြောပြတယ်အဲ့အနေတည်းရှိရဖို့အဖိုးကိုအိမ်လေးဆောက်ပေးမယ်ညီမလားဆိုတော့အဲ့ဒါညီမဲဆိုပြီးတော့ကျွန်တော်6ရက်လောက်အချိန်ယူလိုက်ရတယ်ညီတိုင်းပေါ့နော်သူရှိသွားပြီးတော့သူနဲ့စကားပြောရတယ်ထော်လောက်တာပေါ့သူအမိုက်ပါကောက်ရလိုက်သွားတယ်သူလက်ဖေးတောက်မလားလိုက်မီးတယ်လင်ကုန်ရီတောက်မလားလိုက်မီးတယ်ပေါ့နော်အဲ့လိုမျိုးကျွန်တော်လိုက်ပြီးလုပ်ရင်းနဲ့သူနဲ့ကျွန်တော်ရင်းနှီးမှုရတော့အမှတော်တော်နှုတ်တယ်လေကျွန်တော်အိမ်လေးဆောက်ပေးအဲ့အိမ်လေးဆောက်နေရင်လည်းကျွန်တော်အဲ့အိမ်သားလေးကိုတွေ့တယ်အများသောအိမ်သားလေးကိုတွေ့တော့အများသောအိမ်သားကလည်းတော်တော်ကြီးကိုကျမအိမ်နဲ့မင်းညွတ်တဲ့အချက်တွေကိုကျွန်တော်မြင်တွေ့လာရတယ်။အဲ့တော့ဟိုအိမ်လေးကျွန်တော်ဆောက်ပြီးဒီအိမ်သားလေးနဲ့ကျွန်တော်ပြင်ပေးမယ်ဆိုရက်ရည်ရချက်လေးတခုကျွန်တော်ကပေါ်လာပြန်အောင်။အဲ့ဒါနဲ့ကျွန်တော်အဲ့အိမ်သားလေးနဲ့ကျွန်တော်ပြင်ပေးပြခဲ့တယ်ပေါ့ခင်ဗျာ
။ကိုပူတူးလို့ပညာတတ်လူငယ်တွေစုပြီးတော့ဘိုးဘွားတွေအတွက်လူအားငွေအားစိုက်ပြီးကူညီပေးနေကြတာဖြစ်ပါတယ်
။ကျွန်တော်တို့ group လေးကဟိုလူငယ်တွေပေါ့နော်ကျွန်တော်နည်းပညာအကြောင်းအရင်းတွေပါခင်ဗျာ။ဟုတ်ပညာအကြောင်းအရင်းတွေပဲခင်ဗျာ။သူတို့ကျွန်တော် group ထဲမှာပါတယ်တငယ်ချင်းတွေရတယ်အဲ့လိုဒီလိုကူညီပေးနိုင်နေပေါ့နော်သူတို့ရဲ့ပညာသူတို့တက်ထားတဲ့ပညာလေးပေါ့နော်ဟိုဒီဇိုင်းပိုင်းဆိုလည်းဒီဇိုင်းပိုင်းပေါ့နော်ဟိုအကြီးကျယ်ခန်းသားကြီးမဟုတ်ပြင်ပြီလားသူတို့တက်ထားတဲ့ပညာလေးနဲ့ဘယ်လိုအချက်ရှိလဲဘာလေးကတော့ဒီလိုလုပ်ရင်ကောင်းမယ်ပူတူးရယ်ဘာလေးကတော့ဟိုဟာဖြစ်ရင်ကောင်းမယ်နော်အဲ့လိုမျိုးအကျင့်ပေးတယ်ပေါ့နော်သူတို့ကိုယ်တိုင်လည်းလာတယ်သူတို့ကိုယ်တိုင်လည်းအပြင်းမှန်းခံတယ်မိုးရွာရွာနေပူပူမနဲ့အစိုးထားပြီးတော့လာတယ်အဲ့လိုလေးစောင့်ဖြစ်တယ်ပြီးတော့နောက်တစ်ခုကျေးဇူးတင်ရမှာကကျွန်တော်ဒါမျိုးလေးလုပ်နေရင်ကျွန်တော်ရှိဟိုဟိုဆက်တယ်လာခဏအဲ့လိုပဲကျွန်တော်တို့ကလည်းဟိုအင်းကြီးအကြောင်းစင်းနဲ့ဟိုအကိုကြီးလင်ညာနှစ်ယောက်ကအဲ့ဆက်တယ်လာတယ်သူရှိမှာဟိုလိုအပ်တဲ့တစ်တွေပြီးရင်တွတ်တွေရှိရယ်ဒီလေးနဲ့လိုရင်လာယူကွာဆိုပြီးတော့ပြောတော့ကျွန်တော်အရန်ဝမ်းသာသွားတယ်အဲ့ချိန်မှာကျွန်တော်လိုရင်သူကကျွန်တော်အများနဲ့ကူညီပေးရခဏအဲ့အကိုလိုလည်းကျွန်တော်ဒီကနေ့ကျေးဇူးတင်ကြောင်းပြောချင်တယ်ခဏအဲ့အကိုနဲ့အမရဲ့အကူအညီအများကြီးပါပါတယ်ခဏဟုတ်အခုထပ်ပြီးတော့ကူညီပေးဖြစ်တာပါခဏဟုတ်
ကိုဘူတူကတော့ခုနဆော့ဆော့ပြောခဲ့တယ်လို့ပဲသွားရင်လာရင်နဲ့ကိုမျက်စိရှိမှအကူညီလိုတဲ့လူဆိုရင်တွေ့ရင်ကူညီတိုက်တယ်ဆိုတော့တခြားလူတွေကိုရောအဲ့လိုမျိုးကူညီဖို့အတွက်ကောဘယ်လိုမျိုးတိုက်တွန်းခြင်းလဲရှင
်ဟိုကျွန်တော်တို့လက်ဖက်ရည်တောင်းရင်900,000 1,000ဒါကြမ်းမုံစားပါညာ5,000ကိုပုံသွားတယ်ခင်ဗျအရှင်ပြည်တဲ့လူအတွက်5,000က ဟိုမတိတာပဲနဲ့တကယ်အရှင်မပြေရဲ့အဖိုးဖွားရေတခြားအရှင်မပြေရဲ့လူတွေပေါ့နော်အခုကအဓိကအဖိုးဖွားကိစ္စပြောနေတာဆိုအဖိုးဖွားရေတော့ကရင်းရအောင်ရဖို့ဆိုတာတကယ်ကိုမလွယ်ပါဘူးညီပူထဲမှာတမီကုန်ပတ်ပြီးတော့ရှင်ရောင်းရမျိုးရှိတယ်တမီကုန်ညီပူထဲထိုင်ပြီးတော့တမီလုံးမှာပလုံး900မရတဲ့တရတိရတဲ့အဖွားလိုမျိုးပေါ့နော်တမီလုံးတွေမှာပလုံးတော်မရောင်းရတဲ့အဖွားမျိုးမျိုးအဲ့လိုမျိုးအဖွားလိုမျိုးရအများကြီးရှိတယ်ခဏအဲ့တော့ဘာဖြစ်လဲတိုင်းလာရင်ကြောင်းကြိုင်နေတယ်ပေါ့နော်။ဟောဒီအဖိုးကတော့ဟိုကိုယ့်အတွက်အတုံးလို့ဒီဖြစ်စီမတုံးမလို့ဒီဖြစ်စီပေါ့နော်။ဟိုပြည့်ရင်တော့ဟို900တထောင်ဖြစ်ဖြစ်ပေါ့နော်။ဝယ်ယူအားပေးလိုက်ပါဟိုပစ္စည်းပါယူခဲ့ပေးပါလို့ပဲပြောရမယ်ခင်ဗျာ။ဟုတ်ဟိုဘာလို့ဆိုဒီပစ္စည်းလေးပုံသွားတဲ့ခါကျရင်သူတို့အတွက်ဖီလင်ကအဖိုးဖိုင်ဖီလင်ကတော်တော်လေးရှိရအောင်နေ။ဟောငါပစ္စည်းလေးရောင်းကုန်သွားရင်ပြော့ရယ်ပေါ့နော်။အဲအဲ့လိုပဲအဖိုးဖိုင်ရဲ့အတွက်လည်းအဲ့လိုပစ္စည်းလေးကြောင်းကုန်လိုက်ပြောတာပေါ့နော်အဲ့ဒါကမှကိုယ်စေတနာရှိရင်ရှိတယ်လားပို့ပြီးတော့ပေးခဲ့ပါပေါ့နော်ဒါမျိုးလေးပဲကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာကိုနိုင်တဲ့ဘက်ကပေါ့နော်900နိုင်900 1000နိုင်1000ပေါ့နော်900တဲ့ပစ္စည်းလေးကိုကိုက1000နိုင်ဆိုတော့1000လေးပေးခဲ့လိုက်ပစ္စည်းလေး900နဲ့တစ်ခုလောက်ယူခဲ့လိုက်ပေါ့နော်ဒါမျိုးဆိုရင်ကိုကိုယ်အတွက်လည်းကုတူရတယ်သူတို့အတွက်အဖိုးဖွားရတယ်အဆင်ပြေသွားတာပေါ့နော်အဲ့လို900 1000ကနေပြီးတော့လူများစွာဖြစ်လာတဲ့ခါကျဒီအဖိုးဖွားရတဲ့ပစ္စည်းလေးရောင်းကုန်သွားတဲ့ခါကျသူတို့အနေဆုံးဆုံးပြန်လာလို့ရပါမယ်သူတို့အတွက်လိုအပ်တဲ့ဟာလေးတုံးလို့ရပါမယ်လိုအပ်တဲ့ရှိလေးဝယ်လို့ရပါမယ်ပေါ့နော်အားလုံးပါပဲခင်ဗျာဟုတ
်ရန်ကုန်မြို့လမ်းတွေပေါ်မှာချိုချိုတက်တဲ့ရှားဖွေစားတောက်နေကြတဲ့ဘိုးဘွားတွေကိုတတ်နိုင်သမျှကူညီပေးနေတဲ့ကိုပူတူဖြစ်ပါတယ်သူတို့တကယ်ချင်းတွေအကူအညီပေးလိုက်လို့အဆင်ပြေသွားကြသူတွေရဲ့အပြုံးကလွဲလို့ဘာမှပြန်မမျောလင့်ဘူးလို့ပြောပါတယ်ရှင်ကျွန်မဆူမြတ်ပါပါ
မဆုံမြတ်မောင်အပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နနက်ခင်းတနာရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီမှလဲလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်ပါပါ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးတော့အရက်သားတထောင်ကျော်တေဆုံးနေပြီဖြစ်ပြီးတော့စစ်တပ်နဲ့ရဲလုံခြုံရေးတွေအနေနဲ့အရက်သားတွေကိုအကာအကွယ်ပေးကြဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့တွေကဆက်လက်တောင်းဆိုနေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတဖန်ဒူဂျရစ်ကတင်းလာနေရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါအပြင်ထောင်နဲ့ခြေတန်းရနေကြပြီးတော့ဒီထက်မှအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့လည်းပြောပါတယ်။ရင်းနဲ့စစ်တပ်ကတေစီလောက်တဲ့အင်အားသုံးနှိမ်နှင်းမှုတွေကိုကြဲကြဲပြန့်ပြန့်လုပ်နေတာအတွက်ဌာနေကုလသမဂ္ဂအဖွဲ့တွေကလည်းပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြတာပါ။American Two သမ္မတ Kamala Harris ရဲ့အရှိတောင်အာရှခရီးစဉ်အတွင်းမြန်မာအရေးကိုထိရောက်အောင်ဆောင်ရွက်ရေးအတွက်အာဆီယံကိုပို့ပြီးတော့တွန်းအားပေးဖို့ American အခြေစိုက်မြန်မာအရေးလှုပ်ရှားနေသူတွေကတိုက်တွန်းလိုက်ပါတယ်။စင်ကာပူဝန်ကြီးချုပ်နဲ့တွေ့ဆုံရမှာမြန်မာအထက်တဲကိစ္စအလေးပေးပြီးဆွေးနွေးခဲ့တာကိုကြိုဆိုပေမဲ့မြန်မာစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားအရေးယူထားတဲ့ American မူဝါဒအတိုင်းဒေသရင်းနိုင်ငံတွေအနေနဲ့ပူပေါင်းလိုက်ပါဆောင်ရွက်နိုင်ဖို့အာဆီယံကိုဖိအားပေးတင်တယ်လို့ Campaign for a New Myanmar အဖွဲ့ကပြောပါတယ်။ရုရှားဒုတိယကာကွယ်ဝင်ကြီး Alexander Fomin ဟာရုရှားကိုရောက်နေတဲ့တပ်မတော်ညှိနှိုင်းကုတ်ကဲရေးမှုဗိုလ်ချုပ်ကြီးမောင်မောင်အေးနဲ့တနင်္လာနေ့ကတွေ့ဆုံပြီးနှစ်နိုင်ငံစစ်တပ်နဲ့စီးရဲနည်းပညာဆိုင်ရာကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ခိုင်မအောင်လုပ်ဖို့ပြောကြားခဲ့တယ်လို့ရုရှားဆိုတာအပေါ်တက်စ်သတင်းမှာဖော်ပြပါတယ်။ဗိုလ်ချုပ်ကြီးမောင်မောင်အေးကရုရှားနိုင်ငံမှာပြုလုပ်တဲ့နိုင်ငံတကာစစ်တပ်စွန့်ရင်ပြိုင်ပွဲဖွင့်ပွဲနဲ့2021နိုင်ငံတကာစီးရင်နည်းပညာဖိုရမ်ကိုတက်ရောက်နေသူဖြစ်ပါတယ်။မော်စကိုနားကစီးရင်လက်ကျင်တဲ့အလာဘီနိုကွင်းမှာတနင်္လာနေ့ကကျင်းပတဲ့တင့်ကားစွန့်ရင်ပြိုင်ပွဲမှာမြန်မာအဖွဲ့လည်းပါဝင်ရှင်ပြန်ခဲ့တာပါ။ဒီတင့်ကားစွန့်ရင်ပြိုင်ပွဲကိုအောက်တိုဘာ22ရက်တနင်္လာနေ့ကစတင်ခဲ့တာဖြစ်ပြီးတော့မြန်မာအပါဝင်နိုင်ငံပေါင်း19နိုင်ငံကနေပါဝင်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်။ရုရှားနဲ့မြန်မာနှစ်နိုင်ငံစီးပူးပေါင်းမှုတွေကမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုအောင်ပံ့ပိုးပေးနေတယ်လို့ရဆိုပြီးလူ့ခွင့်ရေးအဖွဲ့တွေကဝေဖန်နေကြပေမဲ့နှစ်နိုင်ငံကြားစီးဆက်ဆံမှုတွေကတိုးလာနေတာဖြစ်ပါတယ်။
ဒေါက်ကင်မြတ်တက်ကတရင်ချင်းချုပ်ကိုတင်ဆက်ခဲ့တာပါရှင်။အင်္ဂါနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါ။ VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုလည်းမြန်မာစံတော်ချိန်ည9နာရီကနေ9နာရီထိနေ့စဉ်တင်ဆက်နေပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်။ကျမကအင်ဂျင်နိုင်ပါ။ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has